တရားနာပိတ္တပေါင်းသူတော်ကောင်းတို့တဏှာဤပူပိုလ်လောက်အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူချင်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2558ခုခောဇာတကိ1389ခုပထမဝါဇိုလဇန်3ရက်2015ခု6လပိုင်း19ရက်တောက်ကြနေ့ညချမ်းအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ဘရင်တော်ပွဲရုံတန်းရန်ကင်းစီတီတော်ဝန်ရန်ကင်းသာသနာ့ဗိမာန်တော်မှာဆင်းရဲကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပွဲမှာဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တကကြီးဥမောင်ဦးတကမာကြီးဒေါခင်ဆွေတန်းမိသားစုတကကြီးဥဇော်မင်းတကမာကြီးဒေါတန်တာဦးမိသားစုတကကုကျော်ထက်မရည်ရည်ခိုင်မိသားစုတကကြီးဒေါက်တာအောင်ချိန်တကမာကြီးဒေါက်တာနန်းလောင်ခမ်းမိသားစုတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပေးသပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြပြီ။ဘုရားတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပေးသပေါင်းသူတော်ကောင်းတို့ကိုဘုရားတို့ပါတရားဟောမှလည်းရှင်လို့ရှိရင်ခௌတကနိကေဓမ္မပရပါဠိတော်မှာလာရှိတဲ့တရားဂါထာတော်များကိုအခြေခံပြီးတော့ပညာရှိတို့ဤအကြီးအချင်းသုံးမျိုးလို့တရားကောင်းစဉ်လေးပြပြတော့ဘုရင်တို့ဟောပါเนาะပညာရှိတို့ဤအကြီးအချင်းသုံးမျိုးတဲ့ပန္တိတဆိုတဲ့စကားလုံးလေးဘေးတော်ကောင်းသူတော်ကောင်းတို့အလုံးယင်းဒီကြောင်းဝင်မှုရှိကြပြီသားပန္တိတဆိုတာဘာလဲလို့မေးရင်ပညာရှိပေါ့ပညာရှိလို့အမိခံတဲ့ပုဂ္ဂိုလ်မှာရှိတဲ့ရှိတိုင်းတဲ့အရှိအသွေးပေါ့။ဒီနေ့အဖြစ်ပညာရှိတဲ့ယောက်မှဘလို့အရှိအသွေးတွေရှိတဲ့နဲ့လဲဘလို့အရှိချင်းမျိုးတွေရှိမှပညာရှိလို့ခေါ်တိုင်းမလဲဆိုတာဒီနေ့ညပေးသပေါင်းသူတော်ကတော့ဦးရင်တို့ပညာရှိတို့ဤအရှိအချင်းသုံးမျိုးဆိုပြီးတော့မှတ်သားလွယ်အောင်တရားကောင်းစဉ်လေးပေးပြီးတော့ဦးရင်တို့ဟောပါမယ်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတိမြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိသောတဝိဟတမောဟဓမ္မံသန္ဒရမရလောကကရုံဝန္ဒီသူကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြသောစိတ်နှလုံးလည်းရှိတော်မူပါပေထသောပညာပိသောတာဝိဟတမောဟဓမ္မံအရဟတမတိဟုသောအယဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်ကိုဖယ်ခွာတော်မူပြီးထသောသာနရမရလောကကရုံလူနှင့်မြတ်တတ္တဝအနန္တတို့ဤရှောက်ထီတန်တို့လေကရုပြုရာတစုရီသောဆရာသခင်လည်းဖြစ်တော်မူပါပေထသောဂတိဝိမုဒ္ဒံ ເທວະມະນຸດທານິດຍານິ ເປດະຕະໄສາລາຍະຊີງາຕັນໂຕກະຕິໂລມາລີອະທຸທະພຽງກິນລົດດໍມຸພິທະໂຣໂຕກະຕັນປັດຕະວາໂຣອາອຈຸມຍາຈອງຫົ່ມມັນໂຕສະກາກ້ອງວົງໂລາມຽຊູດໍມຸວາເວທະໂຣພຸດທັງທິດສາລີຍະຕຽາມຍະກູລັບບໍດິນທາປະມຍາແກໂຕພຽບາເທນນິນເປນເປດພະຍາຊິນກູໂຣມຍະຈີກູမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမမမူယုံနာနှဖြာဖြစ်ကြပါသောဖရာတပည့်တော်တို့သည်ဝိနေဝနာမကာယဝေစီမနောခြေဝေသုံးလိဒွါရပနာမဖြင့်ဒုက္ခယောကျိုးလက်ဆောင်မူကရှိခိုးဥညွတ်ပါ၏မြတ်စွာဘုရား ပညာရှိတို့ဤအကြီးအကျယ်သုံးမျိုးတဲ့စတင်ပြီးတော့နာယူကြည်ညိုကြရအောင်ဗျာ။နံပါတ်၁ပညာရှိတို့မှာရှိတဲ့ရှိတိုင်းတဲ့အကြီးအသေးအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဓမ္မဗရပါဠိတော်မှာမြတ်စွာဘုရားဓမ္မထဝတ်ထဲမှာဟောကြားတော်မူခဲ့တဲ့တရားကထာလေးတစ်ခုရှိတယ်နာတိနာပန္တိတောဟောတိယဝတ္တဘဟုပါတိခေမီအဝေရီအဘယောပန္တိတောတိဘုဇတိဒီကထာတော်လေးအိဗေကဘာပြောလဲဆိုတော့နာတိနာပန္တိတောဟောတိယဝတ္တဘဟုပါတိစကားတွေအများကြီးပြောတတ်လို့ပညာရှိလို့ဆိုတာမဟုတ်ပါဘူးတဲ့အများကြီးတီးလို့အများကြီးနားလဲလို့အများကြီးပြောတတ်ကာမြနဲ့အဲ့ဒါပညာရှိလို့မဆိုနိုင်ဘူးတဲ့နတေနပန္တိတောဟောတိယဝတ္တဘဟုပါတတိခေမီအဝေရီအဘယောပန္တိတောတိဘုဇတိဟောပန္တိတဆိုတာဘာလဲဆိုရင်ခေမီအဝေရီအဘယောတဲ့သုံးချက်အဲ့ဒီမှာပြောတယ်ခေမီကိုကိုကိုရန်ကင်းအောင်လုပ်တရမယ်ဟုတ်လားခေမီအဝေရီနော်ဘေးရန်တွေမရှိအောင်လုပ်တရမယ်အဘယောကြောက်စရာမရှိအောင်လုပ်တရမယ်နော်ခေမီအဝေရီအဘယောဘေးကင်းအောင်ရန်ကင်းအောင်ကြောက်စရာမရှိအောင်လုပ်တယ်မှအဲ့ဒါကိုပညာရှိလို့ဆိုတယ်တဲ့ဘလွန်တရားမှအခြေခံကြတဲ့ဟောပြောချက်လို့ဦးဇင်းတို့စိတ်ထဲမှာခံစားရတယ်ပေါ့နော်အများကြီးသိလို့အများကြီးနားလည်လို့အများကြီးပြောတတ်ကမြနဲ့အဲ့ဒါပညာရှိလို့မဆိုနိုင်သေးဘူးတဲ့ကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်စရာကင်းအောင်လုပ်တတ်မှအဲ့ဒါဘာတဲ့တော့ပညာရှိတဲ့တပိတကောင်းသူတော်ကောင်းတို့လောကမှာဘလို့ပွဲတို့ဂုံတို့တွေကိုရလို့ပညာရေးဆိုင်ရာမှာဘလောက်ပဲအထက်တန်းကြကြအောင်မြင်မှုတွေရထားပါတယ်ဆိုဆိုကိုကိုကိုမှဘေးကင်းအောင်ရန်ကင်းအောင်ကြောက်စရာကင်းအောင်မလုပ်တတ်သေးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုပညာရှိလို့ဆိုနိုင်မလားမဆိုနိုင်ဘူးနော်တချို့ပညာတွေတော့အများကြီးတတ်တယ်ဒါပေမဲ့ဘေးတွေနဲ့နေကြရတယ်ရန်တွေဝိုင်းပြီးတော့နေကြရတယ်ကြောက်စရာတွေနဲ့နေကြရတယ်ဟုတ်လားအဲ့ဒါလို့ဘေးမကင်းရန်မကင်းကြောက်စရာမကင်းမဲနဲ့ကိုဘဝကိုအဲ့ဒီလိုအခြေနေဇိုးတွေတဲကိုရောက်အောင်ပို့ထားတာဟာပညာရှိရာရောက်တယ်လို့ဆိုနိုင်မလားအဆိုးနိုင်မို့နော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့အများကြီးသိပြီးတော့အများကြီးပြောတတ်ကမြန်နဲ့အဲ့ဒါပညာရှိလို့မဆိုနိုင်ဘူးတဲ့ကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်စရာကင်းအောင်လှုပ်တက်မှအဲ့ဒါလိုနေတဲ့ထိုင်တဲ့မှဒါပညာရှိလို့ဆိုနိုင်မေးတဲ့အဲ့ဒါလိုဆိုရင်ဦးဇင်းတို့ကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်စရာကင်းအောင်ဘလို့နေရမှာတော့ဟောဒါကမေးစရာရှိလာတယ်ပေါ့နော်အဲ့ဒါဦးဇင်းတို့အရှင်းဆုံးတူတူလေးဖြေရမယ်ဆိုရင်တော့တတ်နိုင်တယ်များအကုသိုလ်နေအောင်အကုသိုလ်ကင်းအောင်နေရမယ်ပေါ့အကုသိုလ်ဆိုတဲ့အကြောင်းတရားဟာဘေးတွေရန်တွေကြောက်စရာတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားဟုတ်လားအကုသိုလ်ဆိုတာအကြောင်းတရားဖြစ်တယ်ဘေးတွေရန်တွေကြောက်စရာတွေဆိုတာကအကျိုးတရားဖြစ်တယ်အကုသိုလ်ဒီဟုသောအကြောင်းတရားကြောင့်ဘေးတွေရန်တွေကြောက်စရာတွေဆိုတာဖြစ်လာတာပါတကယ်တမ်းကဟုတ်လားကိုကျင်တို့ကြေကြေဝန်းဝန်းအသေးစိတ်ပြီးတော့ပြောမယ်ဆိုရင်တော့ဘေးတွေရန်တွေကြောက်စရာတွေဖြစ်ခြင်းရဲ့အကြောင်းတရားတွေအများကြီးရှိပါတယ်။ဒါပေမဲ့အလုံးခြုံမိအောင်ပြောရမယ်ဆိုရင်တော့အကုသိုလ်သည်ဘေးရန်ကြောက်စရာတို့ရဲ့အကြောင်းတရားလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။အဲ့တော့ကိုကိုကိုအကုသိုလ်ကင်းအောင်လုပ်နိုင်မှဘေးကင်းအောင်လုပ်ရရောက်တယ်၊ရန်ကင်းအောင်လုပ်ရရောက်တယ်၊ကြောက်စရာကင်းအောင်လည်းလုပ်ထားရရောက်တယ်ပေါ့။အကုသိုလ်ကင်းအောင်မနေနိုင်ဘူးဆိုရင်တော့အဲ့ဒီအကုသိုလ်တည်းဟူသောအကြောင်းတရားကဘေးတွေရန်တွေကြောက်စရာတွေကိုတစ်ချိန်မှာဖန်တီးလိုက်တယ်။အဲ့တော့အကုသိုလ်တွေကိုလှုပ်ချင်းပြီးပင်လျင်ဘေးတွေရန်တွေကြောက်စရာတွေနဲ့တွေ့အောင်ကြိုတင်ပြီးတော့စီမံထားတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်။ဒါကြောင့်ဘေးတွေရန်တွေကြောက်စရာကင်းအောင်နေတတ်ဖို့ဆိုတာကလည်းပဲခြင်းနှလောက်တော့မလွယ်လာဘူးပေါ့ဟုတ်လား။တတ်နိုင်တယ်များကိုယ့်ဘဝမှာကာယကံမှုဝစီကံမှုမနောကံမှုနောက်ပြူကြပြောကြတွေးကြတဲ့အခါမှာအကုသိုလ်နေအောင်ကြိုးစားကြရမယ်ပေါ့ဟုတ်လားအဲ့ဒါလိုအကုသိုလ်နေအောင်ကြိုးစားခြင်းဒီပင်လျင်ကိုယ်ဘဝနောင်ရင်းမှာဘေးတွေအန္တရာယ်တွေရန်တွေကြောက်စရာတွေမတွေ့အောင်ကြိုတင်ပြီးတော့ကာကွယ်စောင့်ရှောက်ထားတယ်လို့ပေါ့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့နံပါတ်1 ပညာရှိမှရှိတဲ့ရှိတိုက်တဲ့အရေးအချင်းဟာဘာလဲလို့မေးရင်အကုသိုလ်နည်းအောင်အကုသိုလ်ကင်းအောင်ကြိုးစားရင်းဖြင့်ဘေးအန္တရာယ်ကြောက်စရာတွေမရှိအောင်လှုပ်တဲ့ပြောတဲ့တွေးတဲ့မှအဲ့ဒါဘာလို့ခေါ်မလို့ပညာရှိလို့ခေါ်ရမေးတဲ့ဒါကတော့အလုံးအခြေခံကြတဲ့အမြင်ကစပြီးတော့ဦးဇင်းတို့ပြောကြည့်တာပါဟုတ်ရလားအဲ့တော့ဘလို့ပညာတွေပဲတက်တက်ကိုကိုကိုဘေးရန်ကင်းအောင်မနေတတ်သေးဘူးဆိုရင်ပညာရှိလို့မဆိုနိုင်ဘူးဘလို့ပညာတွေကိုပဲမတက်မတက်ဟုတ်လားကိုကိုကိုဘေးတွေရန်တွေကြောက်စရာတွေမရှိအောင်ကင်းအောင်နေနိုင်မယ်ဆိုရင်ဒါပညာရှိလို့ဆိုရမေးဒါတိတိတနာအရာပေါ့နော်အေးဒါကတော့ဦးဇင်းတို့အချင်းချုပ်လေးပဲဒီအချက်ကိုတော့ဒီလောက်ပဲပြောမှာပါဟုတ်ဒီကနေ့ညသတ်ပညာရှိတို့ရဲ့အရေးအချင်းက၃မျိုးဆိုပြီးတော့ဒါဦးဇင်းတို့ကောက်ချက်ဆွဲပြီးတော့ပြောမယ်ပေါ့အရေးချင်းတွေကတော့အများကြီးပါပဲဒါပေမဲ့ဒီကနေ့ညပြောချင်တာကတော့၃မျိုးလောက်ပဲပြောချင်တယ်ပေါ့နော်အဲ့ဒါနံပါတ်၁ပြောလိုက်ပါပြီစကားတွေအများကြီးပြောတတ်လို့ပညာရှိလို့ဆိုတာမဟုတ်ဘူးခေမီအဝေဒီအပယောကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်เสียရကင်းအောင်လှုပ်တက်ပြောတက်တွေးတက်မှတာလေပညာရှိလို့ဆိုပါတယ်လို့မြတ်စွာဘုရားဟောတတ်တာလေးကိုမှတ်ကြရမယ်ပေါ့နော်အေးဒါနံပါတ်1အချက်နံပါတ်1အရေးအချင်းပေါ့နောက်ဦးဇင်းတို့နံပါတ်2ပညာရှိတို့မှာရှိတဲ့ရှိတိုင်းတဲ့အရေးအချင်းအဲ့ဒါကိုကြတော့ဦးဇင်းတို့ဘာပြောချင်တုံးဆိုတော့သက္ကတာဝကတန်ရုပ်ပန်တိတော်မှာဘုရားရှင်ကိုရောမြတ်ကြီးကိုကောသလမင်းကြီးကမေးခွန်းတစ်ခုမေးတယ်မြတ်စွာဘုရားတဲ့တခုသောတရားဖြင့်နှစ်ပါးစုံသောအကျိုးစီးပွားကိုပြည့်စည်စေနိုင်တဲ့အဲ့ဒီလိုတခုသောတရားဆိုတာရှိပါသလားလို့မေးရင်နှစ်ပါးစုံသောအကျိုးစီးပွားဆိုတာကပြစ္ဆုတ်ပံအကျိုးစီးပွားတန်တရားအကျိုးစီးပွားကိုရည်ညွှန်းတာနော်အခုလဲချမ်းသာဖို့နောက်လဲချမ်းသာဖို့အခုလဲအကျိုးရှိဖို့နောက်လဲအကျိုးရှိဖို့အဲ့ဒီလိုနှစ်ပါးစုံသောအကျိုးစီးပွားတွေကိုပြည့်စည်စေနိုင်တဲ့တခုသောတရားရှိပါသလားလို့မေးတော့မြတ်စွာဘုရားကရှိတယ်တဲ့နှစ်ပါးစုံသောအကျိုးစီးပွားကိုပြည့်စည်စေနိုင်တဲ့တခုတည်းသောတရားကဘာလဲဆိုတော့အပမာဒပဲတဲ့ဘာတဲ့တော့မြတ်အပမာဒတဲ့အပမာဒဆိုတာတတိတရားကုသိုလ်ကောင်းမှုတွေကိုမမေ့မနှဲ့ရောအမှတ်ရအောင်မေ့ပြီးတော့ပြုပြစ်အောင်ပြောပြစ်အောင်တွေးပြစ်အောင်အလွန်တရာမှအရေးကြီးတဲ့အကြောင်းတရားအဲ့ဒီတတိတရားကိုဘာလို့ခေါ်မလို့အပမာဒအဲ့ဒီအပမာဒဆိုတဲ့တခုသောတရားသည်ပြစ္ဆုတ်ပံအကျိုးစီးပွားတန်တရားအကျိုးစီးပွားဆိုတဲ့အကျိုးစီးပွားနှစ်ခုကိုပြည့်စည်စေနိုင်တယ်လို့မြတ်စွာဘုရားဟောတယ်။အဲ့ဒါနဲ့တစ်ချက်သေးမြတ်စွာဘုရားကဏိကုံးချုပ်လေးမှာဂါထာလေးမြတ်စွာဘုရားဂါထာနှစ်ပုဒ်ဟောထားတယ်။အဲ့ဒီဂါထာမှာလည်းပဲပညာရှိဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုဆိုတာလဲဆိုတာလေးအဲ့ဒီမှာလည်းပဲပြောထားပြန်တယ်ပေါ့။အဲ့ဒီမှာတော့အဓိပ္ပာယ်တစ်မျိုးပေါ့နော်။အဲ့ဒီမှာပြောထားတဲ့အဓိပ္ပာယ်လေးကဘာလဲဆိုတော့အပမတော်ပတန်တန်တိပုံညာကရိယေသူပန္တိတော်ပညာရှိတဲ့ပုဂ္ဂိုလ်ဟာပုံညာကရိယဝတ္ထုလို့ဆိုရဲကုသိုလ်ကောင်းမှုပြုတဲ့ကိစ္စမှာအလွန်တရာမှဟောအာကြီးတဲ့အကြောင်းတရားဖြစ်တဲ့အပမာဒတရားကိုချီးမွမ်းရတယ်တဲ့အပမာဒပတန်တန်တိပုံညာကရိယေသူပန္တိတော်အပမတ်သောဥဘောအတ္ထေအဓိကနာတိပန္တိတော်နော်ပညာရှိဆိုတဲ့ပုဂ္ဂိုလ်ဟာဥပ္ပောအတ္ထေနှစ်ပါးစုံသောအကျိုးစီးပွားကိုသူရယူနိုင်လို့သူ့ကိုပညာရှိလို့ဆိုလေတဲ့အဲ့ဒီနှစ်ပါးစုံသောအကျိုးစီးပွားဆိုတာကဘာပြောတာတုံးဆိုတော့ဒိဋ္ဌိဓမ္မေသယောအထောယောသထောတံပရာယိကောဒိဋ္ဌိဓမ္မေသယောအထောအခုပြစ္ဆုတ်ပံမျက်မှောက်မှာလည်းပဲရရှိမဲ့အကျိုးစီးပွားတံပရာယိကဆိုတာတမလွန်လောကမှာရရှိမဲ့အကျိုးစီးပွားဟောအခုလဲချမ်းသာဖို့အခုလဲအကျိုးရှိဖို့နောက်လဲချမ်းသာဖို့နောက်လဲအကျိုးရှိဖို့ဒီအကျိုးစီးပွားနှစ်ခုကိုနှစ်ပါးစုံအကျိုးစီးပွားလို့ခေါ်ရဲပေါ့ဟုတ်လားအဲ့ဒီနှစ်ပါးစုံသောအကျိုးစီးပွားကိုအဋ္ဌာပိသမယတိတောပန္တိတောတိဘောဇတိအရာယူနိုင်တဲ့ပုဂ္ဂိုလ်ကိုဒါပညာရှိလို့ဆိုမယ်တဲ့ကိုယ့်ကိုယ်ကိုအခုလဲချမ်းသာဖို့နောက်လဲချမ်းသာဖို့အတွက်လုံနိုင်တဲ့ပုဂ္ဂိုလ်ကိုပညာရှိလို့ဆိုမယ်တဲ့အလွန်တရာမှလက်တွေ့ကြတယ်လို့ဦးဇင်းစိတ်ထဲမှာခံစားရတယ်ပေါ့နော်ဘာပညာတွေကိုဘယ်လောက်ပဲတတ်တတ်နော်ကိုယ်ကိုယ်ကိုအခုလဲချမ်းသာအောင်နောက်လဲချမ်းသာအောင်လုံမပင်းနိုင်ဘူးဆိုရင်သူ့ကိုပညာရှိတက်ရောက်လို့ဘယ်လိုမှပြောလို့မရဟုတ်တယ်မဟုတ်လားကိုယ်ကိုယ်ကိုချမ်းသာအောင်လုံမပင်းနိုင်သေးဘူးဆိုရင်ပညာရှိလို့ပြောနိုင်မလားမပြောနိုင်ဘူးအဲ့တော့ဒီနေရာမှာဦးဇင်းတို့ကိုယ်ကိုယ်ကိုအခုလဲချမ်းသာဖို့နောက်လဲချမ်းသာဖို့ဆိုလို့ရှိရင် အဲ့ဒီချမ်းသာဒုက္ခကိုဘယ်အရာတွေကဆောင်ကျင်းပေးလာမှာတော့ဆိုတော့ချမ်းသာခြင်းရဲ့အကြောင်းတရားကတော့ကုသိုလ်ကောင်းမှုပဲရှိတယ်ပေါ့အဲ့ဒီမှာတော့မြတ်စွာဘုရားကပုံညာကရိယာလို့အဲ့ဒါလို့သုံးတယ်။ပုံညာကရိယာဆိုတဲ့အသုံးနှုန်းလေးတဲ့ပိဋကတ်တို့ကြားဖို့ပါလေ။ပုံညာကရိယာဝိထု၈ပါးတို့ပုံညာကရိယာဝိထု၃ပါးတို့ဆိုတာကြားဖို့လည်းမဟုတ်လား။ဟေးအဲ့ဒီပုံညာကရိယာဝိထုတွေဟာဒကာမတို့ဦးဇင်းတို့တတ္တဝါတွေကိုအခုလည်းပဲချမ်းသာဖို့နောင်လည်းချမ်းသာဖို့အခုလည်းပဲအကျိုးရှိဖို့နောင်လည်းပဲအကျိုးရှိဖို့အတွက်သူသည်အလွန်ကြီးကျယ်တဲ့အကြောင်းတရားဖြစ်တဲ့အောင်ဟုတ်လားအဲ့ဒီပုံညာကရိယာဝိထုတွေကိုဖြစ်ပေါ်ဖို့ဆိုတာကလည်းပဲသူ့မှာအပမာဒဆိုတာရှိမှဖြစ်နိုင်အောင်နောက်မမေ့မလျော့ခြင်းဆိုတဲ့တတိတရားရှိမှပုံညာကရိယာဝိထုတွေကိုပြုဖြစ်တယ်ပေါ့ပုံညာကရိယာဝိထုတွေကိုပြုဖြစ်မှသာလေအခုလည်းပဲအကျိုးရှိမယ်နောင်လည်းပဲအကျိုးရှိမယ်ပေါ့အဲ့ဒါလိုမမေ့မလျော့တဲ့တတိတရားလက်ကင်ထားပြီးတော့ပုံညာကရိယာဝိထု၈ပါးကိုစူးစမ်းရင်းဖြင့်မိမိကိုယ်ကိုအခုလဲချမ်းသာအောင်နောင်လဲချမ်းသာအောင်အခုလဲအကျိုးရှိအောင်နောင်လဲအကျိုးရှိအောင်လုံးနိုင်တဲ့ပုဂ္ဂိုလ်ဒီသာလင်ပညာရှိပါတဲ့ဟောဒါကြတော့အတိအပဲတစ်မျိုးဖြစ်သွားပြီနော်ပြန်ပြောမယ်နော်မမေ့မလျော့တဲ့အပ္ပမရတရားဖြင့်ပုံညာကရိယာဝိထုလို့ဆိုတဲ့ကောင်းတာတွေကိုလုပ်ပြီးတော့အခုလဲပဲအကျိုးရှိဖို့နောင်လဲပဲအကျိုးရှိဖို့ဒါအကျိုးရှိပွားနှစ်ခုကိုအယယူနိုင်တဲ့ပုဂ္ဂိုလ်တည်တာလည်းဘာတဲ့တော့ပညာရှိတဲ့အဲ့တော့ဒီနေရာမှာဦးဇင်းတို့ပုံညာကရိယာဝိထုဆိုတာလေးကိုတော့နည်းနည်းလေးရှင်းအောင်မနဲ့တူတယ်ဟုတ်လားတခါတလေကြတော့တချို့စကားလုံးလေးတွေကတိတလူလူနဲ့မတိပဲရှိတတ်တယ်ပေါ့နော်အဲ့တော့ဦးဇင်းတို့ပုံညာကရိယာဝိထုကိုအကျဉ်းများဖြင့်၃မျိုးပြောထားတာလည်းရှိတယ်၆မျိုးပြောတာလည်းရှိတယ်များသောအားဖြင့်လူလောကထဲမှာအသုံးတင်ကြတာကတော့၆မျိုးပြောတာကိုအသုံးတင်ကြတယ်ပုံညာကရိယာဝိထု၈ပါးဆိုတာကြားဘူးကြတယ်မဟုတ်လားအေးအဲ့ဒီပုံညာကရိယာဝိထု၈ပါးဆိုတာဘာတွေလဲဆိုတော့နံပါတ်၁ဒါနာသီလဘာဝနာ၃မျိုးရှိပါတယ်နော်ဒါနာရယ်သီလရယ်ဘာဝနာရယ်ဒါကတော့လူတိုင်းကြားဘူးတယ်ပေါ့နောက်ပြီးတော့ဦးဇင်းတို့အပ္ပစာယနာတဲ့ဘုရားတရားတန်ခါယရနာမြတ်သုံးပါးနဲ့တကွမိဘဆရာသမားယူတည်တဲ့ယူတည်လိုက်တဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာယူတည်သမှုပြုနိုင်တဲ့သဘောအပ္ပစာယနာအဲ့ဒါပုံညာကရိယာဝိထုထဲမှာပါတယ်။နောက်ပြီးတော့ဝေယဝိစ္စာဝေယဝိစ္စာကတော့ဗမာစကားလုံးလိုတောင်ဖြစ်နေပါတယ်။ကုသိုလ်ကောင်းမှုပြုတဲ့နေရာမှာလိုအပ်တဲ့နေရာကနေပြီးတော့အကျိုးဆောင်ရတဲ့သဘောဒါကိုပါခေါ်မလို့ဝေယဝိစ္စာ၅ပါးရှိသွားပြီနော်။ဒါနာသီလဘာဝနာအပ္ပစာယနာဝေယဝိစ္စာပဋိဒါနာပတ္တနုဘောရဏဓမ္မတဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဟောနောက်ထပ်၅မျိုးပဋိဒါနာဆိုတာဘာပြောတာတော့ကုသိုလ်ကောင်းမှုပြုပြီးတိုင်းပြုပြီးတိုင်းဒီကုသိုလ်ကောင်းမှုရဲ့အဖို့ဘာကကိုအလုံးသောတတ္တဝါတွေရပြီးတော့ချမ်းသာကြပါစီလို့ကုသိုလ်ရဲ့အဖို့ဘာကကိုအမြတ်တမ်းပေးဝေတာကိုပဋိဒါနာလို့ခေါ်တယ်ပစ္စည်းဥစ္စာတွေကိုပေးရင်ကုသိုလ်ရတယ်ဆိုတာလူတိုင်းသိတယ်လူတိုင်းလည်းယုံကြည်တယ်ကုသိုလ်ကောင်းမှုတွေကိုပေးရင်လည်းပဲထပ်ပြီးတော့ကုသိုလ်တွေပြန်ရပြန်တယ်။သဘောပေါက်လား။အပစ္စည်းနဲ့ကုသိုလ်နဲ့ဘယ်ဟာကတန်ဖိုးရှိတော့ကုသိုလ်ကပို့ပြီးတော့တန်ဖိုးရှိတာပေါ့။အဲ့တော့ပစ္စည်းကိုပေးတာတဲ့ကုသိုလ်ကိုပေးဝေတာကပို့ပြီးတော့တောင်းတန်ဖိုးရှိတယ်ပေါ့။ဟော။လုတ်တလို့ရှိရင်နီလန်းလေးတွေကလွတ်လွတ်ကူကူနဲ့ကုသိုလ်ကောင်းမှုတွေအများကြီးရနိုင်တယ်ပေါ့နော်။အဲ့တော့ပဋိဒါနဆိုတာဘာတုံးရိုးရိုးပြောရရင်တော့အများဝေတယ်ပေါ့။ပို့ပြထားတဲ့ကုသိုလ်ကောင်းမှုကြောင့်အလုံးတော်တတ္တဝါတွေဝမ်းမြောက်မှုမောသာဓုခေါ်ပြီးတော့ချမ်းသာပါစေဆိုတဲ့စိတ်နဲ့အမြဲတမ်းပေးဝေတာဒါပါတော့ပဋိဌာနအဲ့ဒါပုံညာကရိယာဝိထုတဲ့ပါတယ်ပြီးတော့ပါတော့ပတ္တနုမောရဏပတ္တနုမောရဏဆိုတာကသူတစ်ပါးကုသိုလ်ကောင်းမှုပြုတာကိုကဝမ်းသာတာဟုတ်လားဒါကလည်းပဲတစ်ခါတလေဝမ်းမသာနိုင်တာတွေရှိတယ်ပေါ့နော်အကြောင်းအမျိုးမျိုးကြောင့်ဒါတွေကိုပြောရရင်တော့တရားကအလွန်ကြည်မယ်ပေါ့ဟုတ်လားအတော့ပတ္တနုမောရဏဆိုတာသူများကုသိုလ်ကောင်းမှုပြုတာကိုမလုပ်တာတော့ဝမ်းသာတာဩကောင်းတာကိုလုံနိုင်ကြပါပြီတဲ့အဲ့ဒီဝမ်းသာတဲ့စိတ်တွေတခါတလေကုသိုလ်ပြုတဲ့လူနဲ့ထပ်တူနှီးပါကုသိုလ်တွေရသွားတာမျိုးရှိတယ်လို့ဆိုတယ်တသူ့ရဲ့အလုပ်ကိုကိုကသဘောတူလိုက်တာဒါသဘောဝကျတယ်လို့ထင်တယ်ကုသိုလ်ရသွားတယ်ဆိုတာသဘောဝကျတယ်လို့ဟိုတိတိချာချာကိုဒါတရားတော်တို့ဦးဇင်းတို့လက်မခံလို့မရဘူးပေါ့နော်အဲ့ဒါပတ္တနုမောရဏဆိုတာဘာလို့သူများကုသိုလ်ပြုတာကိုဝမ်းသာလားရိုးရိုးလေးပြောရရင်သာဓုခေါ်တယ်ပေါ့ဟုတ်လားပဋိဌာနာပတ္တနုမောရဏပြီးတော့ဓမ္မတဝနာဓမ္မဒေသနာဓမ္မတဝနာဆိုတာအခုတရားနာနေတဲ့အနေအထားနော်အတိညာဉ်ကိုဖြစ်ပေါ်စေတဲ့နှောရှင်ရဲ့ဒုက္ခငြိမ်းချမ်းသာဒုက္ခနဲ့ပြည့်စုံကြောင်း ကျွန်တော်ဘယ်ပုံပဲနေနေကြထိုင်ကြရမယ်ပြောကြဆိုကြရမယ်တွေးကြကြံကြရမယ်ဆိုတာကိုမြတ်စွာဘုရားကပြည့်ပြည့်စုံစုံသင်ထားတာပဲလေအဲ့ဒါတွေကိုဒကာသမားတို့ဦးဇင်းတို့တွေနော်နာယူတယ်စပီအနေနဲ့ဖတ်ရှုမယ်ဒါဆိုရင်ဓမ္မတဝနာကုသိုလ်တွေကိုအကျုံးဝင်တယ်ပေါ့ဟုတ်လားအဲ့ဒါပါခေါ်မလို့ဘုံညာကရိယာဝတ္ထုတွေကသူလည်းပါတယ်နောက်ပြီးတော့ဓမ္မဒေသနာနော်တရားစကားပြောဟောပေးတာနောက်တဘာ ဟောပြပေးတာမစာအနေနဲ့ရေးသားပေးတာအဲ့ဒါကိုဘာခေါ်မလို့ဓမ္မဒေသနာနောက်ဆုံးပုံညကရိယာဝတ္ထု7ခုမြောက်ပုံညကရိယာဝတ္ထုကဘာလဲဆိုတော့ဒိဋ္ဌိစုကမ္မဒိဋ္ဌိစုကမ္မဆိုတာကဒီဆုံးသောကပြောခဲ့တဲ့6မျိုးဟာအကျိုးရှိတယ်ချမ်းသာကြောင့်တရားတွေဖြစ်တယ်လို့ယုံကြည်တာတနည်းအားဖြင့်ဖြောင့်မတ်တဲ့အယူအဆရှိတာနော်ဒိဋ္ဌိစုကမ္မနော်ဖြောင့်မတ်တဲ့အယူအဆရှိတာသောတတုံကပြောခဲ့တဲ့ဒါနသီလဘာဝနာအပ္ပဆိုင်ရဏဝေယဝိသပဋိဒါနပတ္တ ानु ဘောရဏဓမ္မတဝနာဓမ္မဒေသနာဒီ၉ပါးသည်ချမ်းသာခြင်းဆိုတဲ့အကျိုးကျေးဇူးကိုပေးမယ်လို့ယုံကြည်တာအဲ့ဒါလေဒိဋ္ဌိစုကမ္မအဲ့ဒါဘယ်နှပါးဖြစ်သွား၆ပါးအဲ့ဒီပုံညာကရိယာဝတ္ထု၆ပါးသည်အခုလည်းပဲအကျိုးရှိမဲ့နောက်လည်းပဲအကျိုးရှိလေမဲ့နောက်ချမ်းသာကြောင်တရားဖြစ်တယ်ပေါ့အဲ့ဒီပုံညာကရိယာဝတ္ထု၆ပါးကလည်းပဲအပမန္တဆိုတဲ့တတိတရားမရှိရင်မဖြစ်နိုင်ဘူး။ဒါကြောင့်ပညာရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအပမန္တတရားကိုလက်ကင်ထမ်းပြီးတော့အဲ့ဒီပုံညာကရိယာဝတ္ထု၈ပါးမိမိတဏ္ဍာမှာဖြစ်အောင်ကြိုးစားရမယ်။မိမိတဏ္ဍာမှာဖြစ်အောင်ကြိုးစားနိုင်လို့ရှိရင်အခုလည်းပဲအကျိုးရှိမယ်ဒိဋ္ဌဓမ္မိကဟုတ်လား။ဒိဋ္ဌဓမ္မအခုလုံးလုံးစည်လည်းအကျိုးရှိမယ်ချမ်းသာမယ်။တံပရာယိကတမလွန်လောကမှာလည်းချမ်းသာမယ်အကျိုးရှိမယ်။အဲ့လိုမျိုးအကျိုးရှိပွားနှစ်ခုကိုရရှိအောင်ယူနိုင်တဲ့ပုဂ္ဂိုလ်ဒီသာနေပါတယ်လို့ပညာရှိတဲ့ဟုတ်လားအဲ့ဒါပညာရှိရဲ့အရေးအချင်းဒီကျင်အခုပြောလိုက်တာနှစ်မျိုးရှိသွားတယ်နော်ပထမပြောလိုက်တာကစကားတွေအများကြီးပြောတဲ့လို့ပညာရှိလို့ဆိုတာမဟုတ်ဘူးကိုယ့်ကိုယ်ကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်စရာကင်းအောင်လှုပ်တက်မှပညာရှိလို့ဆိုရမယ်ဒါကတော့အကုသိုလ်နဲ့အောင်အကုသိုလ်ကင်းအောင်ရှင်းသုံးရေးကိုရှေ့ရှုရမယ်ဆိုတဲ့အတိတ်ပဲပေါ့ဟုတ်လားဒုတိယပညာရှိမှရှိရမယ်အရေးချင်းကြတော့ပါပြောတော့မမေ့မလျော့တဲ့အပမာဒတရားလက်ကင်ထားပြီးတော့ပုံညာကရိယာဝတ္ထုတွေဖြစ်အောင်လုပ်ရင်းဖြင့်အခုလည်းပဲအကျိုးရှိဖို့နောက်လည်းပဲအကျိုးရှိဖို့ကြိုးစားအထုတ်နိုင်တဲ့ပုဂ္ဂိုလ်ဒီသာနဲ့ဗရတ်တို့ပညာရှိတဲ့ဗရတ်ဦးကြီးတို့ပေးတဲ့ဘုန်းတော်တို့ဉာဏ်ရှိပါလေပထမအတိတ်ပဲလေးပါတတ်နိုင်တယ်များမကောင်းမှုကိုရှောင်ကျဉ်ခြင်းဒီပညာရှိရဲ့လက္ခဏာဒုတိယအဓိပ္ပာယ်ကတတ်နိုင်တယ်များကုသိုလ်ကောင်းမှုကိုပြုလုပ်ခြင်းဒီပညာရှိရဲ့လက္ခဏာအလွန်မှအခြေခံကြရတယ်လို့ဦးဇင်းစိတ်ထဲမှာထင်ပါတယ်ဟုတ်လားဘာဒီဘလို့တက်တက်မတက်တက်မကောင်းတာမလုပ်ဖြစ်အောင်ကြိုးစားနိုင်ရမယ်ကောင်းတာလုပ်ဖြစ်အောင်ကြိုးစားနိုင်ရမယ်ဒါဟာအလွန်အခြေခံကြတဲ့သဘာဝတရားဟုတ်တယ်မဟုတ်လားတို့သူဘာကြီးပဲပြောနေနေမကောင်းတာမလုပ်ဖြစ်အောင်မရှောင်နိုင်ဘူးကောင်းတာလုပ်ဖြစ်အောင်မကြိုးစားနိုင်ဘူးဆိုရင်တော့ဘာမှမဟုတ်သေးဘူးလို့ပဲပြောရတယ်လက်ခံရရလားသတ္တဘာဝတရားကြီးနော်ဒကာကြီးမညာဟုတ်လားကောင်းမှုသည်ချမ်းသာခြင်းဆိုတဲ့အကျိုးကိုပေးမယ်မကောင်းမှုသည်ဆင်းရဲခြင်းဆိုတဲ့အကျိုးကိုပေးမယ်ကိုယ့်ကိုယ်ကိုဆင်းရဲဝေးအောင်လုပ်တရမယ်ကိုယ့်ကိုယ်ကိုချမ်းသာအောင်လုပ်တရမယ်ကိုယ့်ကိုယ်ကိုဆင်းရဲဝေးအောင်မလုပ်တတ်ဘူးကိုယ့်ကိုယ်ကိုချမ်းသာအောင်မလုပ်တတ်သေးဘူးဆိုရင်တော့ဘာပညာရှိမှဆိုလို့မရဟုတ်တယ်မဟုတ်လားအေးဒါကြောင့်ပေးတဲ့ကောင်းတဲ့တို့အခြေခံအချင်းပညာရှိရဲ့အရေးအချင်း၃မျိုးတည်းကဒါ၂မျိုးဦးချင်းခုပြောလိုက်တယ်ပေါ့နော်အေးနောက်ထပ်ဦးချင်းတို့ပညာရှိတယောက်မှရှိတဲ့ရှိတတ်တဲ့အရေးအသွေးအဲ့ဒါဘယ်မှာတွေ့တုံးဆိုတော့သူ့ကိုလေဓမ္မပဒပါဠိတော်မှာပဲတွေ့ရတယ်ပေါ့ယသောဘုရားဟောခဲ့တယ်တေလောယထာဧကကနောဝါတိနနသမိရတိဧဝနေနပတန္တာတုနသမိဇန္တိပန္ဒိတာအဘိဓိကဘာပြောတော့ဆိုတော့ပညာရှိဆိုတာတဲ့ဟောကြောက်သားတွေနဲ့တခဲနဲ့ပြီးထားတဲ့ကြောက်တောင်ကြီးဟာအရက်လေးမျက်နာကလာတဲ့လေတို့ကြောင့်တုန်လှုပ်ခြင်းမရှိသလိုချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတဲ့လေသံတို့ကြောင့်တုန်လှုပ်ခြင်းမရှိတဲ့ပုဂ္ဂိုလ်ဟာပညာရှိပါတဲ့ဟုတ်လားအရက်လေးမျက်နာကလာတဲ့လေတို့ကြောင့်ကြောက်သားပဂရိပြီးတဲ့ကြောက်တောင်ကြီးဟာတုန်လှုပ်ခြင်းမရှိသလိုပဝန်းကျင်ကပြောဆိုလာတဲ့ချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတဲ့စကားသံတို့ကြောင့်အဲ့ဒီလေသံတို့ကြောင့်တုန်လှုပ်ခြင်းမရှိတဲ့ပုဂ္ဂိုလ်ဟာဘာတဲ့တော့ပညာရှိတဲ့ဒါကြတော့နည်းနည်းပိုခက်သွားပြီလို့ထင်တယ်နော်ဒကာဓမ္မတို့ဦးဇင်းတို့အခုဟောတဲ့လူရောနားတဲ့လူရောကိုယ်ကိုချီးမွမ်းမယ်ဆိုရင်ခံစားချက်က1မျိုး ကိုယ်ကိုကဲ့ရမယ်ဆိုရင်ခံစားချက်ကတစ်မျိုးအချီးမွမ်းခံရတဲ့အခါမှာဖြစ်ပေါ်လာတဲ့ခံစားချက်နဲ့အကဲ့ရဲ့ခံရတဲ့အခါမှာဖြစ်ပေါ်လာတဲ့ခံစားချက်တူနိုင်မလားဘယ်နှမျိုးဖြစ်နှမျိုးဖြစ်ဟုတ်လားအဲ့ဒီနှမျိုးဖြစ်တာကိုတုံ့လှုပ်တယ်လို့ပြောအောင်အချီးမွမ်းတော့တစ်မျိုးကဲ့ရတော့တစ်မျိုးဟုတ်လားတဲ့တဲ့ပြောရင်အချီးမွမ်းရင်သဘောကျတယ်ကဲ့ရရင်တော့စိတ်ပြည့်တယ
ပေါ့ဟုတ်လားအဲ့တော့ဒကာတော်မတို့ဦးဇင်းတို့လောကကြီးမှာဒီချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတဲ့စကားသံတွေကိုကြံ့ကြံ့ခိုင်ကြည်ယက်တီပြီးတော့မတုံမလုတ်ရင်ဆိုင်နိုင်ဖို့ဆိုတာမလွယ်လောက်ဟုတ်လားလောကရဲ့အကြောင်းခန္ဓာရဲ့အကြောင်းဘဝရဲ့အကြောင်းတော်တော်ကြီးကိုနားလေတဲ့ဉာဏ်ပညာရှိမှအဲ့ဒီချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတဲ့လေသံတွေကြောင့်မတုံမလုတ်နေနိုင်တဲ့အခြေအတွေကိုရနိုင်တော့ဟုတ်လားတုံယုံတန်ယုံနဲ့တော့မရနိုင်ဘူးဟုတ်လားအဲ့တော့မြတ်စွာဘုရားကပေးတဲ့ပေါင်းသူတော်ကောင်းတို့လူတယောက်ရဲ့ဟိုရင့်ကျက်မှုတည်ငြိမ်မှုအသိဉာဏ်ပညာအတိတ်အနက်ကိုလောကရန်တရားတွေကစမ်းသက်တယ်ဆိုတဲ့အဓိပ္ပာယ်မျိုးပြောတာပါလောကရန်တရားတွေကြောင့်တုံ့လုံချင်းမရှိအောင်နေနိုင်ရင်ဒါဘာပြောပြောသူ့မှာအသိဉာဏ်ပညာရှိတယ်လို့ဆိုရမယ်လောကရန်တရားတွေကြောင့်တည်ငြိမ်မှုမရှိဘူးဆိုရင်တော့ဘာပဲပြောပြောသူဟာအသိဉာဏ်မရင်ကျက်သေးဘူးလို့ပဲဆိုရမယ်အဲ့တော့ဒီမှာတော့မြတ်စွာဘုရားကလောကရန်တရား၈မျိုးတည်းကချီးမွမ်းခြင်းကဲ့ရဲ့ခြင်းကိုပဲခေါင်းခေါက်ပြီးတော့ပြောလိုက်တာဒါကလည်းပဲလူလောကကြီးမှာအလွန်မှအတွေ့အကြုံများလို့ဟောတယ်လို့ဆိုရမလို့ရှိတယ်ဟုတ်။နောက်ချီးမွမ်းတယ်၊ကဲ့ရတယ်ဆိုတာပေးတဲ့ဘောတော်တို့ရှောင်လို့ရလား။မရဘူးနော်။ကိုယ်ကိုယ်သဘောကျတဲ့လူရှိသလိုသဘောမကျတဲ့လူရှိမယ်။သဘောကျတဲ့လူကသဘောကျတယ်လို့ပြောမယ်။သဘောမကျတဲ့လူကတော့သဘောမကျတယ်လို့ပြောမယ်။ဒါဟာသူ့ရဲ့သဘောပေါ့။ဟုတ်လား။လူတိုင်းသဘောကျအောင်နေဖို့ဆိုတာကတော့ဘယ်လိုမှမဖြစ်နိုင်ပါဘူး။အဲ့ဒါကိုညွှန်မှန်းထားမယ်ဆိုရင်တော့ဒါယူသူချင်းတစ်မျိုးလို့ဆိုရမယ်။မြတ်စွာဘုရားလောက်အပြစ်ကင်းတဲ့ပုဂ္ဂိုလ်ကိုတောင်းသဘောမကျတဲ့ပုဂ္ဂိုလ်ကတော့ရှိနေသေးတာပဲလေဒါဒီကိုနားလည်ပြီးတော့အော်သူတို့သဘောမကျလို့သဘောမကျတယ်လို့ပြောတာကိုငါကခံစားမနေသင့်ဘူးဆိုတဲ့အတွေးမျိုးလောက်တော့တွေးတတ်တဲ့နာပေါ့ဟုတ်လားဒါကလည်းပဲပြည့်တဲ့ပေါင်းသူတော်ကတော့ထိုက်တဲ့ဉာဏ်ရှိမှတွေးနိုင်ပါဟုတ်လားဒါကြောင့်ဦးဇင်းတို့တတိယပြောလို့တဲ့ပညာရှိမှရှိတဲ့ရှိတဲ့တဲ့အရေးအချင်းဟာဘာလဲလို့မေးရင်တွေးကြုံလာတဲ့လောကရန်တရားတွေကိုမတုံမလုံကျင့်ကြံခိုင်ကြည်ယက်တီနိုင်မှသာလျင်ပညာရှိလို့ဆိုရမယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့နောက်ထပ်ဓမ္မပဒပါဠိတော်ပဏိတဝတ်ထဲမှာပဲဟောထားတဲ့ကာထာလေးတစ်ခုရှိတယ်သပ္ပုရိတဝေစဇန္တိသပ္ပထဝေသပ္ပုရိတစဇန္တိနာကာမကာမလပယန္တိတံတော်ဒုက္ခေနဖုတ်တာအထဝါဒုက္ခေနနာဥစ္စာဝစာပဏိတဓပ္ပယန္တိတဲ့ဟောကာထာလေးတစ်ခုရှိတယ်အဲ့ဒီကာထာမှာတော့သူကပညာရှိရဲ့အကြောင်းကိုတင်ပြောတာမဟုတ်ဘူးသပ္ပုရိတသူတော်ကောင်းရဲ့အကြောင်းကိုပါသူကပြောတာဒီနေ့မှာပညာရှိတဲ့သူတော်ကောင်းကိုတွဲပြီးတော့သုံးနှုန်းတာလေးတွေလည်းမရှိဘူးလားနော်ပညာရှိသူတော်ကောင်းလို့တွဲပြီးတော့သုံးနှုန်းတာရှိတယ်နော်အဲ့ဒီမှာသူတော်ကောင်းရဲ့အတိတ်ပဲကိုကြတော့မြတ်စွာဘုရားကအဲ့ဒီမှာဘယ်လိုပြောတော့ဆိုတော့သပ္ပထဝေသပ္ပုရိတစဇန္တိတဲ့သူတော်ကောင်းဆိုတာအလုံးစုံကိုရှင်းလွတ်နိုင်တဲ့သဘောရှိတယ်တဲ့နော်သူတော်ကောင်းဆိုတာဘာလဲတော့နော်အားလုံးကိုဆွန့်လွတ်နိုင်တဲ့သဘောရှိတယ်တဲ့။ဘုရားလူတိတိကြကြပြောရရင်တော့ဒီခန္ဓာ၅ပါးရဲ့ပုံမှာတွေ့တာကံ့ကြီးမှုကိုဆွန့်လွတ်နိုင်တဲ့သဘောရှိတယ်လို့ပြောတာ။သဗ္ဗထဝေတ္တပုရိသစဇန္တိနာကာမကာမလပယံတိတံတော်တဲ့။သူတော်ကောင်းဆိုတာတဲ့။ကာမကိုရှာဖွေခြင်းကိုအကြောင်းပြုပြီးတော့ပြောဆိုတာမရှိပါဘူးတဲ့။နော်။ကာမအာယုံကိုရကျင်တဲ့အတွေ့အကြုံအဲ့ဒါကိုရှာရင်းနဲ့ပါဇက်ကသုံးတရားပြောဆိုတာမျိုးမရှိဘူးတဲ့။ဘာမှနားမလည်လောက်အောင်ရှုပ်ထွေးတာမပါဘူးနော်သူတော်ကောင်းဆိုတာအားလုံးကိုရှင်းလွတ်နိုင်တဲ့သဘောရှိတယ်သူတော်ကောင်းဆိုတာကာမကိုရလိုတဲ့အတွေ့အကြုံရှာဖွေရင်းဖြင့်တစုံတရာပြောဆိုတယ်ဆိုတာမရှိဘူးတဲ့အဲ့ဒါသူတော်ကောင်းရဲ့အတိတ်ပဲအဲ့ဒီကာထာလေးထဲမှာပြောထားတာအောင်နောက်ပညာရှိနဲ့ပတ်သက်ပြီးအဲ့ဒီမှာပြောတာလေးကပို့ပြီးတော့ထိမိတယ်အောင်ဒုက္ခေနဗုဒ္ဓဟောဒုက္ခေနနဥ္စဝဆာပဏိတာဓပ္ပယံတိဒုက္ခေနဗုဒ္ဓအထဝဒုက္ခေနနော်ချမ်းသာတာနဲ့ပဲတွေ့တွေ့ဆင်းရဲတာနဲ့ပဲတွေ့တွေ့နော်ချမ်းသာခြင်းဆင်းရဲခြင်းတစုံတရာဘာနဲ့ပဲတွေ့တွေ့နာဥ္စဝဆပဏိတာဓပ္ပယံတိပဏိတာပညာရှိဆိုတာနာဥ္စဝဆနော်ကြီးကြီးငယ်ငယ်ကဲ့ရဲ့ွယ်ကိုနာဓပ္ပယံတိမပြဘူးတဲ့နော်ချမ်းသာတာနဲ့ပဲတွေ့တွေ့ဆင်းရဲတာနဲ့ပဲတွေ့တွေ့ကြီးကြီးငယ်ငယ်ကဲ့ရဲ့ွယ်ကိုမပြဘူးတဲ့ဆိုလိုတာကချမ်းသာတာနဲ့တွေ့လို့လည်းပဲဝမ်းမြောက်ခြင်းဆိုတာကိုသူမပြဘူး ချင်းရတာနဲ့တွေ့လို့လည်းပဲစိတ်ပြည့်ချင်းဆိုတာကိုသူမပြအောင်ဟိုရှိရင်တော့မပြဘဲနေနိုင်မှာမဟုတ်ဟုတ်လားနောက်ချမ်းသာခြင်းဆင်းရဲခြင်းနဲ့တွေ့လာတဲ့အခါမှာဝန်တာခြင်းဝန်နေခြင်းဆိုတာတွေကဖြစ်လာတယ်ပေါ့ဖြစ်လာလို့ရှိရင်အနေနဲ့အများဆိုသလိုပတ်ဝန်းကျင်ကတော့တိမာပဲမြင်မှာပဲဒါကကောင်ကနောက်စကားနဲ့တချို့ပြောကြတာရှိတယ်အမူအရာနဲ့ကြားကြတာရှိတယ်ပေါ့နောက်ပညာရှိဆိုတာအဲ ပညာရှိတဲ့အဲ့ဒါဥစဉ်တို့အားလုံးကိုခြုံပြီးတော့ပြောရမယ်ဆိုရင်လောကရန်တရားနဲ့တွေ့လာတဲ့အခါမှာเนาะချီးမွမ်းခြင်းကဲ့ရဲ့ခြင်းချမ်းသာခြင်းဆင်းရဲခြင်းဘယ်လိုလောကရန်တရားတွေနဲ့ပဲတွေ့တွေ့เนาะတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်မလို့ပညာရှိလို့ခေါ်ရမယ်အဲ့ဒါဥစဉ်တို့ဒီကသာလေးကိုမြတ်စွာဘုရားဟောရခြင်းရဲ့အကြောင်းတရားကလည်းစိတ ဒီကိုပြန်လာပြီးကိုပြန်လာပြန်တော့မြတ်စွာဘုရားကရဟန်းတော်ကို900ချံရံပြီးတော့ကြွသွားရောဟိုရောက်တဲ့အခါကျတော့ဝေဒင်္စံပုံနှံကြီးကိုမနက်ကလှေစားထားတာမြတ်စွာဘုရားကိုသူပင့်ထားတယ်ဆိုတာကိုမမှတ်မိတော့အောင်လှုပ်ထားတယ်ပေါ့ဒါကြောင့်မြတ်စွာဘုရားကိုဆွမ်းကွန်းဝေယဝိစာပြုစုရမယ်အနေထားတွေဘာမှအမှတ်မရဘူးဒီတိုင်းမြတ်စွာဘုရားကိုပြစ်ထားတဲ့သဘောမျိုးဖြစ်တယ်အဲ့တော့အဲ့ဒီဝေဒင်္စ ဲ့တွေ့တယ်။အဝိဒင်းသာပြည်မှာရှိတဲ့လူတွေကလည်းပဲဆွမ်းလောင်းရမှန်းကောင်းကိုလောင်းရကောင်းမှန်းကိုမသိဘူး။မနဲ့ရဲ့ရပြမှုจิตတွေကြောင့်အဲ့လိုဖြစ်တယ်ပေါ့။အဲ့ဒါမြတ်စွာဘုရားနဲ့တကွာသံဃာတော်တွေဘာကိုအမိပြုပြီးတော့ဦးရင်တို့တော့အာဟာရမျှတရတယ်ဆိုတော့အဲ့ဒီမှာရောက်နေတဲ့မြင်းကုံတွေကတော့မယောဇံအကျမ်းတွေပါတယ်။အဲ့ဒါတွေကိုမြတ်စွာဘုရားကိုလှူလို့သံဃာတော်တွေကိုလှူလို့အဲ့ဒါရှင်အနန္ဒကိုရောမြတ်ကအဲ့ဒီမယောဇံအကျမ်းတွေကိုထောင်းထုတ်ပြီးတော့မြတ်စွာဘုရားကိုချက်ပြုတ်ပြီးတော့အဲ့လိုမျိုးကန့်ရတယ်လို့ဆိုတယ်။သိလား။အဲ့ဒါရှင်မောကလန်လည်းပါတယ်။ရှင်မောကလန်ကတကိုးကြီးတော့ဒီသံဃာတော်တွေကိုဒီမြေကြီးကိုလှမ်းပြီးတော့မြေကြီးလွှာကိုကျွေးမယ်လို့အဲ့လိုတော့မြတ်စွာဘုရားကိုလျှောက်တယ်။အဲ့တော့လည်းမြတ်စွာဘုရားလက်မခံအောင်မြောက်ကျုံးကိုထွက်ပြီးတော့မြောက်ကျုံးကအလွန်ကောင်းတဲ့အာဟာရကိုဆွမ်းခံပြီးတော့ကျွေးမယ်လို့လည်းပဲရှင်မောကလန်ကအဲ့လိုမျိုးလျှောက်တယ်အဲ့ဒါလည်းမြတ်စွာဘုရားလက်မခံအောင်တွေ့ကြုံလာတဲ့လောကဓာတ်ကိုရင်ဆိုင်နေဆိုတဲ့သဘောမျိုးပေါ့အပေါ်ယံပြောရရင်ဟုတ်လားအဲ့ဒါဒီလိုပဲတည်တည်ငြိမ်ငြိမ်ပဲတန်ဃာတော်တွေကလည်းပဲအကုန်လုံးတည်ငြိမ်တယ်ဒီလိုအစာကျန်းတွေကိုစားရလို့ဘယ်သူမှစိတ်နှလုံးဖောက်ပြန်တာညှို့နှောင်းတာမရှိဘူးဘေဒကာရကမဘုမတို့ဒီလိုဖြစ်နေတဲ့ဆင်းရဲနေပါတယ်လို့ပြောတာဆိုတာလည်းမရှိဘူး။အလုံးမကြည်ညိုစရာကောင်းတယ်哦။နောက်ဒီအစားတော့ခေါမနာကိုအကြောင်းပြုပြီးတော့သူတို့မှတုံ့လှုပ်တယ်ဆိုတာမရှိဘူး။အဲ့ဒါနဲ့ဝိရင်သာကြည်မှာနောက်နေတဲ့လောက်နေပြီးတော့နောက်တာဝတိကြည်ရေတဝန်ကျောင်းတော်ကိုပြန်ကြွလာတယ်ဆိုကြပါစို့။အဲ့ဒီအကြောင်းရောက်တဲ့အခါကျတော့နော်အနာရဘိန်တို့ဝိတာခါတို့ကလည်းရှိတာဆိုတော့အလွန်တရာမှတခါစားပွဲတောက်ခွဲနောက်လက်တပကာတွေကအလွန်တရာမှများပြားလာပြန်တယ်ပေါ့အဲ့လိုများပြားလာပြန်တော့လည်းပဲမြတ်စွာဘုရားမှုရှိတဲ့တန်ဃာတော်တွေမှာဘာမှစိတ်ထဲမှာအထူးအထွေဖြစ်တယ်လို့လည်းမရှိဘူးဒါပေမဲ့ထူးခြားတာတစ်ခုကဘာလဲဆိုတော့အဲ့ဒီတန်ဃာတော်တွေကိုပြုစုလုပ်ကြွေးကြတဲ့စားကျွင်းစားတွေလို့ခေါ်တယ်ဟုတ်လားအဲ့ဒီဟိုဆွညံဟင်းညံတွေကိုကပ်ပြီးတော့စားကြတဲ့စားကျွင်းစားတို့တို့လည်းတော်တော်အကြီးအတွက်များတယ်အဲ့ဒါတွေကလည်းပဲဝေဒင်စားပြည်တော်ကလည်းသူတို့လိုက်သွားတယ်ဟုတ်လားဟုတ်တယ်ဝိတိပြန်လာတော့လေသူတို့ပါလာတယ်အဲ့ဒီစာခြင်းစားတွေကတော့ထူချားတယ်တဲ့ဘလို့ထူချားတော့ဆိုတော့ဝိရင်စာပြည်တုံးကတော့သူတို့ဟာညှိုးငယ်ပြီးတော့တော်တော်ကိုသနာစရာကောင်းတယ်ဟုတ်လားသူတို့ကြည်ရတာစိတ်မချမ်းသာတဲ့ပုံပေါက်တကယ်လည်းစိတ်မချမ်းသာအောင်အဲ့ဒါတာဝိတိလည်းရောက်လာပြီးအစားတောက်တွေလည်းပေါ်လာပြီးဆိုတော့ဘာလို့ကြတော့ဆိုတော့ပင်ကမြစ်စိတ်သွားရေချိုးလဝေထိုးတဲ့ကောင်ကထိုးယူတူခုံပေါက်ပြီးတော့တခါတည်းအိမ်တွေပြက်ပြီးတော့သူတို့ကြည်ရတာအော်ဟစ်ဆူးညံပြီးတော့ဒီလိုမျိုးတိတာထင်ရှားနေတယ်။အဲ့ဒါကိုမြင်တဲ့အခါကျတော့ရဟန်းတော်တွေကဩရဟန်းတော်အရှင်မြတ်တွေကတော့ဝိရင်စာပြည်မှာတုန်းကလည်းပဲဒီပုံစံပဲ။သဝတိပြန်ကြွလာတော့လည်းဒီပုံစံပဲ။ဟောဒီစာကျင်းစာတွေကတော့ဝိရင်စာတုန်းကတစ်မျိုးခုသဝတိရောက်တော့တစ်မျိုးသူတို့ကတော့တော်တော်ကိုမတိမငင်ဖြစ်နေတယ်ဆိုတာကိုမြတ်စွာဘုရားကိုလျှောက်တယ်လျှောက်တဲ့အခါကျတော့မြတ်စွာဘုရားကဇတ်တော်လေးတပုတ်ဟောပြတယ်ဝါလောတကဇတ်တဲ့နော်ဝါလောတကဇတ်ဆိုတာကဝါလောတကဆိုတာအလွန်ညံ့ဖျင်းတဲ့အဖျော်ရည်လို့အဓိပ္ပာယ်ရတယ်ဟောလွန်ခဲ့တဲ့ဘဝပေါင်းများစွာကဒီယဟန်တော်900ဟာအာဇာနီမြင်း900ဖြစ်တယ်လို့ဆိုတယ် เนาะบิญญีตะบาปั่นได้อาสานิเมง900ဖြစ်တယ်အဲ့ဒီအာစာနိမြင်900ရဲ့တဝေယဝိဇ္ဇအစာတောက်တွေကိုတဲဖို့ပြုဖို့အတွက်เนาะအပြုအစုအနေနဲ့အလုအကျွေးနေနဲ့ရှာထားတဲ့မွေးထားတဲ့မြင်း900လည်းရှိသေးတယ်เนาะမြင်းမဟုတ်ဘူးเนาะမြင်းမြင်းဟုတ်လားအဲ့ဒီမြင်း900ကလည်းပဲအာစာနိမြင်နေရဲ့အမှုကြီးအစကြီးငယ်ကိုခိုင်းဖို့အတွက်သူတို့ကလည်းမွေးထားတယ် အဲ့ဒီအာဇာနည်မြင်900ကိုဟိုမုဒ္ဒရတိဆိုတာရှိတယ်အဲ့ဒါကိုအရင်ညှစ်ပြီးတော့အဲ့ဒီမုဒ္ဒရတိအရေကိုတိုက်တယ်အလွန်ကောင်းတဲ့အရေတွေပေါ့အဲ့ဒါအာဇာနည်မြင်900ကိုတိုက်တယ်အဲ့ဒါတွေကိုအရင်ညှစ်ပြီးတော့အဖတ်တွေကြံတယ်ပေါ့နော်အဲ့ဒီအဖတ်တွေမှာဘာအစီအနှစ်ဩဇာမှာသိပ်ပြီးတော့မရှိတော့ဘူးဒါပေမဲ့အဲ့ဒါတွေကိုလည်းပဲညှစ်နေဖြောထောင်းထုပြီးတော့တခါတည်းဦးဇင်းတို့ ရေပေါ့ဟုတ်လားဘာအစီအနှစ်မှသိပြီးတော့မရှိတော့နောက်အစီအနှစ်ကအာဇာနည်မြင်းကားရကိုတိုက်ပြီးတော့အဖတ်ကိုမှရေဖြိုးပြီးတော့ပြန်ညှစ်ပြီးတော့အဲ့ဒီအရေတွေကိုစောစောကမြင်းကားရကိုတိုက်သေးတယ်မြင်းကားရကိုတိုက်တဲ့အခါကျတော့အဲ့ဒီဝါလောတကအလွန်ညံ့တဲ့အရေတွေကိုတောက်ရတဲ့မြီးတွေကခုံပေါက်ပြီးတော့မြူးတူးပျော်ပါပြီးတော့နေတယ်နောက်အလွန်ကောင်းမြတ်တဲ့မုဒ္ဒရတိအစအဖျော်ရေတွေကိုတောက်ရတဲ့အာဇာနည်မြင်းကားရကတော့အေးစီစီတည်တည်ငြိမ်ငြိမ်ပဲရှိနေတယ်တဲ့နော်ဇာတိဆိုတာလည်းပဲစကားပြောတယ်လို့ဆိုရမယ်ဟုတ်လားနော်မြတ်တဲ့အမျိုးနော်ပိဋကတ်ထဲမှာဒါအခုခေတ်စကားနဲ့ပြောမယ်ဆိုရင်တော့အုတ်နှောက်အိုင်ကျူလို့မျက်ပြောရမလားတော့မသိဘူးပေါ့လေဟုတ်လားအဲ့တော့ပြည့်တဲ့ကောင်းတဲ့ကောင်းတော့အခုအာဇာနည်မြင်းငါးရာရဲ့အမှုရာနဲ့မြင်းငါးရာရဲ့အမှုရာကအလုံးမကွာခြားဘူးလားကွာခြားတယ်ဟုတ်လားအဲ့ဒီဇတ်တော်ကိုမြတ်စွာဘုရားကဟောပြပြီးတော့အခုစာကျွန်းစာ900တိအဲ့ဒီတုန်းကမြင်း900ဖြစ်ခဲ့တယ်လို့မြတ်စွာဘုရားအလိုဟောတယ်။ဟုတ်လား။မစာရတော့တစ်မျိုး၊စာရတော့တစ်မျိုး၊ရတော့တစ်မျိုး၊မရတော့တစ်မျိုး။အဲ့ဒီဇတ်တော်ကိုဟောပြီးတော့မှမြတ်စွာဘုရားကစောစောကပေးတဲ့တို့ကိုအရင်ရွတ်ပြပြီးတော့အနေငယ်ရှင်းပြတဲ့ဂါထာလေးကိုအဲ့ဒီမှာဟောတာ။နော်။တပ္ပထဝေတ္တပုရိတာစဇန္တိနာကာမကာမလပယံတိတန်တော်သူတော်ကောင်းဆိုတာအားလုံးကိုစွန့်လွတ်နိုင်တဲ့သဘောရှိတယ်။သူတော်ကောင်းဆိုတာကာမကိုရှာမိခြင်းကြောင့်တစုံတရာပြောဆိုခြင်းမရှိဘူးဟုတ်လားဒုက္ခေနဖုဒ္ဓအထဝဒုက္ခေနနာဥစ္စာဝစာပန္တိတာတတယံတိပညာရှိဆိုတာကတော့ချမ်းသာတာနဲ့ပဲတွေ့တွေ့ခင်ရတာနဲ့ပဲတွေ့တွေ့သူတို့ဟာကြီးကြီးငယ်ငယ်ကဲ့ရဲ့ွယ်ကိုဘယ်တော့မှထင်ရှားပြတဲ့သဘောမရှိဘူးတဲ့ဟုတ်လားဒါကြောင့်ပေးတဲ့ကောင်းသူတော်ကောင်းတို့တတိယပညာရှိရဲ့အရေးအချင်းဆိုတာပါလေတွေ့ကြုံလာတဲ့လောကရန်တွေကိုတည်တည်ငြိမ်ငြိမ်ရှင်းဆိုင်နိုင်တဲ့အရေးအသွေးပေါ့ဒါရှိမှပညာရှိလို့ဆိုနိုင်မယ်ပေါ့ဟုတ်လားအဲ့လိုဆိုရင်ဦးဇင်းတို့ပေးတဲ့ပေါင်းတော်တို့လောကကြီးထဲမှာနေကြတဲ့လူသားတွေဆိုတော့လောကရန်တရားကရှောင်လို့မရဘူးပေါ့နော်တွေ့ကြရတယ်ပေါ့အဲ့ဒီတွေ့ကြုံလာတဲ့လောကရန်တရားတွေကိုတည်တည်ငြိမ်ငြိမ်ရှင်းဆိုင်နိုင်ဖို့အတွက်ဘယ်လိုကြိုးစားအထောက်ကြမလဲဆိုတဲ့အပိုင်းကိုပြောဖို့လိုလာတယ်ပေါ့တကိစ္စမျိုးမှမစိုးဒီလန်းကိုတိလို့ရှိရင်လောရကံရကျင့်ရကြံရတာလွယ်တယ်ပေါ့ဒီလန်းကိုမတိဘူးဆိုလို့ရှိရင်ကျင့်ကြံကြိုးကုန်အထောက်ရတာမလွယ်ဘူးဘုရားဘာသာဝင်ဖြစ်ရကျိုးနဲ့တယ်ဆိုတာအဲ့ဒီအချက်တွေပါပဲတကယ်တမ်းကတော့ဟုတ်လားအဲ့ဒါမြတ်စွာဘုရားကလောကရန်တရားတွေနဲ့ကြုံလာတဲ့အခါမှာချမ်းချမ်းသာသာတည်တည်ငြိမ်ငြိမ်ဆိုင်နိုင်ဖို့အတွက်သင်ကြားထားတဲ့ဆုံးမထားတဲ့သုတ်တန်ဒေသနာတွေများစွာရှိပါတယ်ဟုတ်လားအဲ့ဒီတည်းကဦးဇင်းတို့အဘုဒ္ဓပါဠိတော်အထက်ကနိဗ္ဗာန်မှာဒုတိယလောကဓမ္မသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့သုတ်တံတစ်ပုဒ်ရှိတယ်။ဟုတ်လား။အဲ့ဒီသုတ်တံမှာဆိုရင်တော့လောကရန်တရားနဲ့ပတ်သက်ပြီးတော့ရင်ဆိုင်ပုံရင်ဆိုင်နည်းချေချေပြန့်ပြန့်မြတ်စွာဘုရားအသေးစိတ်ဟောပြထားတယ်။အဲ့ဒီသုတ်တံလေးကိုဦးဇင်းတို့ပြောပြခြင်းတယ်ပေါ့။နော်။ဒါကိုကကြားနာဖို့ထားတယ်ဆိုရင်နှလုံးသွင်းတတ်ဖို့သိပြီးတော့အခက်အခဲမရှိတော့ဘူးပေါ့။တခါမှမကြားဘူးမနာဘူးဆိုရင်နှလုံးသွင်းတတ်ဖို့လွယ်ပါမလား။မလွယ်ဘူးနော်ဟုတ်လားဒါကြောင့်ကိုရထားတာလေးတွေကိုတံပိုးထားဖို့လိုတာပေါ့ဟုတ်လားဒါကြောင့်ကြားနာဘူးထားမှလည်းပဲဒါကိုစဉ်းစားတတ်မယ်စဉ်းကျင်တတ်မယ်နှလုံးသွင်းတတ်မယ်စဉ်းစားစဉ်းကျင်နှလုံးသွင်းမှုတင့်မှမှန်မှလည်းပဲကိုလိုချင်တဲ့အကျိုးကျေးဇူးကိုရနိုင်မယ်ပေါ့ဟုတ်လားအဲ့ဒါအဲ့ဒီသုတ္တမမြတ်စွာဘုရားကယဟန်တော်တွေကိုဘယ်လိုဟောလဲဆိုတော့ယဟန်တို့တဲ့လောကကြီးမှာလောကရန်တရားတွေကလည်းပဲလောကကြီးရဲ့နောက်ကိုလိုက်နေကြတယ်တဲ့ လောကကြီးကလည်းလောကရန်တရားရဲ့နောက်ကိုလိုက်နေကြတယ်တဲ့ဟောအဲ့ဒီကစဟောဟုတ်လားလောကရန်တရားတွေကလည်းလောကကြီးရဲ့နောက်ကိုလိုက်နေကြတယ်လောကကြီးကလည်းလောကရန်တရားတွေရဲ့နောက်ကိုလိုက်နေကြတယ်ဒီနေ့မှာလောကဆိုတာဘာပြောတာလို့ဆိုတော့တတ္တဝါတွေကိုပြောတာပါလောကဆိုတာတတ္တလောကသင်္ခါရလောကဥက္ကတလောကလို့သုံးမျိုးရှိတယ်ဆိုတာလောက်တော့ပေးတယ်လို့အားလုံးသိကြပြီလားဟုတ်လား တတ္တလောကဆိုတာတတ္တဝါရီရဲ့အစုပေါ့ဟုတ်လားသင်္ခါရလောကဆိုတာယုတ်တဏ္ဍတ္တရဲ့အစုပေါ့ဥက္ကန္တလောကဆိုတာကတော့တတ္တဝါရီရဲ့တရားနေရာပေါ့ဒါမဲ့တကယ်ရှိတာကတော့သင်္ခါရလောကပဲရှိတာပါဟုတ်လားဒီယုတ်နာအစုကိုပဲတတ္တဝါလို့ပြောလိုက်တော့တတ္တလောကဖြစ်သွားတယ်ပေါ့တတ္တလောကဆိုတာလည်းပြည့်ညက်ပဲเนาะဥက္ကန္တလောကဆိုတာကတော့ယုတ်တည်ရဲ့အစုပေါ့သူလည်းပဲပြည့်ညက်ပဲတကယ်ရှိတာကတော့ယ ဓမ္မအဲ့ဒီယုံနယ်တွေကိုပဲတတ္တလောကလို့ခေါ်တဲ့အခါခေါ်မယ်ယုတ်ကိုကြတော့ဩကတလောကလို့ခေါ်တဲ့အခါလည်းခေါ်မယ်ပေါ့ဟုတ်လားအဲ့တော့ဦးကြီးတို့ဒီနေရာမှာလောကရန်တရားတွေကလောကကြီးရဲ့နောက်ကိုလိုက်နေတယ်ဆိုတာဘာပြောတာရောတတဝါတွေကကောင်းတာတွေမကောင်းတာတွေအမျိုးစုံလုပ်ခဲ့တာဆိုတော့အဲ့ဒီကောင်းတဲ့ကံမကောင်းတဲ့ကံရဲ့အကျိုးပေးတွေကလောကရန်တရားတွေအနေနဲ့တရားဓမ္မတို့ဦးကြီးတို့ရဲ့နောက်ကိုလိုက်မနေဘူးလားလိုက်နေတာပေါ့ဟုတ်တယ်မဟုတ်လားလိုက်နေတော့ကိုတွေ့ကြုံနေရတာတွေဟာကိုလှုပ်ထားတဲ့အလုပ်တွေရဲ့အကျိုးရလက်တွေပါပဲဟုတ်လားကိုလှုပ်ထားတဲ့အလုပ်ရဲ့အကျိုးရလက်တွေပါပဲလောကရန်တရားဆိုတာတကယ်တမ်းကတော့နော်အဲ့တော့လောကရန်တရားကလောကကြီးရဲ့နောက်ကိုလိုက်နေတယ်ဆိုတာသဘောပေါက်တယ်ကိုကကံတရားတွေအမျိုးမျိုးလုပ်ခဲ့တာဆိုတော့လိုက်မှာပဲသူတို့ကကိုရဲ့နောက်ကောင်းတာတွေရောမကောင်းတာတွေရောဟုတ်လားအရင်အရင်ဘဝကလုပ်ခဲ့တာတွေကိုမမြင်နိုင်လို့မသိနိုင်လို့ထားအောင်တော့ဒီဘဝသိနိုင်မြင်နိုင်တာတွေကိုမျိုးစုံမနေဘူးလားစုံနေတယ်အမျိုးစုံနေအောင်လုပ်ထားတော့အဲ့ဒီအလုံးနဲ့တန်တဲ့အကျိုးရလက်တွေကလည်းမျိုးစုံတွေ့ကြုံကြရမယ်ပေါ့အဲ့တော့လောကရန်တရားတွေကလောကကြီးရဲ့နောက်ကိုမလုပ်နေတော့လိုက်နေတယ်အဲ့လိုပဲတဲ့လောကကြီးကလည်းလောကရန်တရားတွေရဲ့နောက်ကိုလိုက်နေတယ်ဆိုလိုတာကတတဝါတွေကလည်းပဲလောကရန်တရားကိုမတွေ့သေးအောင်ရှာနေကြတယ်ဟောတချို့လောကရန်တရားတွေကရှောင်လို့ရပါလက်ကဲနဲ့မရှောင်ရင်လို့ကိုတိတိချာချာရှာထားတာတွေလည်းရှိတယ်တော့ပေါ့လားဟင်ဒီကကြီးဒီမိုင်းများဟောတချို့လောကရန်တရားတွေကမလုပ်ထားရှာထားတာဆိုကြပါစို့ဟိုတိလွယ်မြင်လွယ်တာလေးတခုကိုပြောမယ်နော်အိမ်တောင်မပြည့်ဘူးဆိုရင်အိမ်တောင်နဲ့ပတ်သက်တဲ့လောကရန်ဘာမှတွေ့ကြအကြောင်းမရှိဘူး။အိမ်တောင်ကြီးနဲ့ပတ်သက်တဲ့လောကရန်တရားတွေကိုမှတွေ့နေရတာဒီသူများရှာထားတာလားကိုရှာထားတာလား။မြတ်ကိုဘယ်သူမှလာပြီးတော့အတင်းပေးထားတာမရှိပါဘူး။ဒါအလွန်ထင်ရှားတာကိုပြောတာပါ။ဟုတ်လား။ဒါကြောင့်လောကကြီးကလည်းပဲလောကရန်တရားတွေရဲ့နောက်ကိုလိုက်နေတယ်ဆိုတာမထင်ရှားဘူးလား။ရှာထားတာ။တွေ့လာမှသာလူတွေကအမျိုးမျိုးလျှောက်ပြီးတော့ပြောကြတာကိုတကယ်တည်းကကိုတွေ့တာကဘယ်သူရှာထားတာ။ကိုရှာတာဟုတ်လားအဲကြောင့်ဘာမှမကြည်မနှက်တော့ဖြစ်เสียအကြောင်းသိမရှိဘူးလို့ထင်ပါတယ်ဟုတ်လားအဲ့တော့အရင်တုန်းကလုပ်ခဲ့တဲ့ကံတရားတွေကြောင့်လောကရန်တရားတွေကလည်းကိုယ်ကိုလိုက်ရှာကြမယ်အခုလုံးလုံးစင်လုပ်နေတဲ့ကံတရားတွေနဲ့လည်းပဲလောကရန်တရားကိုကိုယ်ကလိုက်ပြီးတော့ရှာဖွေနေရာရောက်တယ်အဲ့ဒါကိုမြတ်စွာဘုရားကလောကရန်တရားကလည်းလောကကြီးနောက်ကိုလိုက်တယ်လောကကြီးကလည်းလောကရန်တရားတွေရဲ့နောက်ကိုလိုက်တယ်သူလိုက်ကိုလိုက်ဆိုတော့မတွေ့မှာတော့မပူနဲ့ဟုတ်လားမတွေ့မှာမပူနဲ့တေးကြပေါက်တွေ့မယ်လုံးထွေးရစ်ပတ်အဲ့ဒါအမြဲတမ်းလောကရန်တရားနဲ့ကိုယ်နဲ့အမြဲတမ်းရှိမယ်ပေါ့အဲ့တော့အဲ့ဒီလောကရန်တရားဆိုတာနော်လောကထဲမှာရှိကြတဲ့တတ္တဝါတွေတွေ့ကြကြုံရတဲ့တရားမျိုးလောကရန်တရားလို့ပြောတာကိုဟုတ်လားအဲ့ဒီလောကရန်တရားဘယ်နှမျိုးရှိတယ်လို့ကြားဖို့ထားကြလဲဗျာ၈မျိုးဟုတ်လားလာဘောအလာဘောຢာခြင်းမຢာခြင်းပေါ့ຢာသောအာရသောအချမ်းရန်ရှိခြင်းမရှိခြင်းနေနာပတန်တာကြရခြင်းချီးမွမ်းခြင်းဒုက္ခဒုက္ခချမ်းသာခြင်းဆင်းရဲခြင်းနော်ရှင်မျိုးအဲ့ဒီလောကရန်တရား၈မျိုးနဲ့တတ္တဝါတွေဟာဘယ်တော့မှကင်းကွာနေတယ်ဆိုတာမရှိအဲ့ဒီမှာမြတ်စွာဘုရားကယဟန်တော်တွေကိုဘာအမိန့်ရှိတုံဆိုတော့ယဟန်တို့တဲ့အကြာအမြင်မရှိတဲ့ပုထုဇဉ်တတ္တဝါနဲ့အကြာအမြင်ရှိတဲ့အရိယာသာဝကတို့ရဲ့လောကရန်တရားနဲ့တွေ့ကြုံလာတဲ့အခါမှာတုံ့ပြန်ကြပုံချင်းမတူဘူးတဲ့အဲ့ဒီကွဲပြားခြားနာချက်ဟာဘာမှန်းဖြစ်မလဲတဲ့နော်ဒီနေရာမှာပြည့်တဲ့ပေါင်းတော်အတိခြားနားထောင်နော်အတုတဝါပုထုဇဏောဘုရားရဲ့ဒေသနာတွေသူတော်ကောင်းတရားတွေကိုလုံးဝမကြားဘူးတဲ့စံပေအနေနဲ့လည်းမဖတ်ရှုဘူးတဲ့အကြအမြင်ဘဟုတုတမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်တူတူတယောက် လောကရံနဲ့တွေ့တဲ့အခါမှာဘယ်လိုတုံ့ပြန်မလဲအကြာမြင်ဘုဒ္ဓရှိတယ်မြတ်စွာဘုရားတရားဒေသနာတွေလောကရံတရားနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဒေသနာတွေကိုကြားဖို့နားဝရှိတယ်အရိယာသူတော်ကောင်းရဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်တို့ရဲ့လောကရံတရားနဲ့တွေ့လာတဲ့အခါမှာတုံ့ပြန်ပုံကဘယ်လိုမျိုးဖြစ်မလဲသူတို့နှစ်ခုမတူတာတော့အမှန်ပဲလုံးဝမတူနိုင်ဘူးအကြာမြင်မရှိတဲ့ပုထုဇဉ်န tattwa lo ma shi bu a twi ja da do atu du bae twi de da ba mai tong pyan bon yin ja do ma du bu hou la a ri ma du de a che ha ba myan phit ma le lo myat swa phaya ga me da me de ka ja do myat yan do ri ga myat swa phaya de taya so da myat swa phaya ho pyan ma de yo ti ya da ba hou la da jaung myat swa phaya bae a ja mye ma shi de pu thu jin ne ye lokaran taya ne twi la de ka ma tong pyan bon အကြံအမြင်နဲ့ပြည်စုံတဲ့အရိယာသဘောကတို့ရဲ့လောကရန်တရားနဲ့တွေ့တဲ့အခါမှာတုံ့ပြန်ဖို့အဲ့ဒါကိုကိုယ်ကိုယ်ပြန်ပြန်ခြားခြားနန်းနန်းပြရအောင်မြတ်စွာဘုရားပဲတပည့်တော်တို့ကိုဟောပြတော်မူပါလို့အဲ့လိုလျှောက်တယ်။လျှောက်တော့မှမြတ်စွာဘုရားကအဲ့ဒီမှာဟောတယ်နော်။အဲ့ဒါကိုဦးဇင်းကအကျဉ်းမြန်းလေးပဲအကျဉ်းချုပ်ကလေးပဲပြောပါမယ်ဟုတ်လား။အေးဘယ်ကစပြောမလို့ဆိုတော့အကြံအမြင်မရှိတဲ ကြမှာဆိုတဲ့အဲ့ဒီအကြမ်းမြင်မရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်လောကကြီးထဲမှာနေတာဆိုတော့သူလည်းလောကရန်တရားတွေ့ရလိမ့်မယ်တွေ့လာပြီဆိုရင်သူဟာမှန်မှန်ကန်ကန်တွေ့ကြုံလာတဲ့လောကရန်တရားရဲ့ပုံမှာသူဟာမမြင်တတ်ဘူးမသိတတ်ဘူးတဲ့နော်အဲ့ဒါကိုမြတ်စွာဘုရားဘယ်လိုဟောထားတော်ဆိုတော့ဥပ္ပိသတိမေအရာလာဘောတောစာခေါ်အနေသောတုခေါ်အနေသောတုခေါ်ဝိပရိနာမဓမ္မောတိယထာဘူတံနပ္ပစ ဆိုကြပါစို့လက်ရလာတယ်သူရကျင်တာလေးသူရှာတာလေးရလာတယ်အဆင်ပြေလာတယ်အဲ့လိုလက်ရလာပြီဆိုရင်သူမှန်မှန်ကန်ကန်မသိဘူးတဲ့ဘယ်လိုမသိတော့ဆိုတော့ဟောဒီရလာတဲ့လက်လာပါဒီရခြင်းဆိုတဲ့သဘောဟာအနှိမ့်စောတဲ့အတီးအမြဲမရှိတဲ့သဘောလို့နတ်ပဇာနာတိသူမှန်မှန်ကန်ကန်မသိဘူးတဲ့ဒါတိရတဲ့သဘောဟာအမြဲရနေမှာမဟုတ်ဘူးဒါတိမြဲတဲ့သဘောမဟုတ်ဘူးလို့သူမှန်မှန်ကန်ကန်မသိတကယ်တမ်းကတော့ရတဲ့သဘောဟာမြဲသလားရတဲ့သဘောမြဲတယ်ဆိုရင်တော့အဆင်မပြေတဲ့လူပဲရှိမှာတော့များဟုတ်တယ်မဟုတ်လားအဲ့ရတဲ့သဘောဟာမြဲလားမမြဲဘူးမမြဲတဲ့အတွက်ကြောင့်ရတဲ့သဘောဟာကောင်းတဲ့သဘောလို့မဆိုနိုင်ဘူးတဲ့ဒုက္ခဒုက္ခဆိုတာကဥစဉ်တို့ဒုက္ခဝေဒနာကိုဒီနေရာမှာရည်ညွှန်းတာမဟုတ်ဟုတ်လားလက်ရခြင်းဒီဒုက္ခလို့ပြောနေတာနော်လက်ရခြင်းဒီဒုက္ခလို့ပြောရင်တုံတန်းလူကနားလည်ပါမလားနားလည်ဖို့မလွယ်အဲ့တော့ဒီနေရာမှာလက်ရခြင်းဒီဒုက္ခဆိုတာဘာပြောတာတော့ဒီလက်ရတယ်ဆိုတဲ့ကုသဟာအတီးအမြဲမရှိတာကိုကအကောင်းမဟုတ်လို့သူ့ကိုဒုက္ခလို့ပြောတာဟုတ်လားတည်မြဲတာနဲ့မတည်မြဲတာဘယ်ဟာကကောင်းတည်မြဲတာကောင်းတာ哦တော့အတီးအမြဲမရှိတာကမကောင်းဘူးအဲ့ဒီမကောင်းတာကိုရည်ညွှန်းတာနောက်ပြီးတော့ဒီလက်ရတယ်ဆိုတဲ့ကိစ္စကြီးဝိပရိနာမဓမ္မတမျိုးတမျိုးပြောင်းလဲသွားအောင်မဲ့သဘောဖြစ်တယ်ဟောနောက်ပြောင်းလဲသွားမဲ့သဘောဟုတ်လားဘယ်နှချက်ပြောတော့သုံးချက်အနေစာဒုက္ခဝိပရိနာမဓမ္မအဲ့ဒီလိုအနေစာဒုက္ခဝိပရိနာမဓမ္မဖြစ်တယ်လို့ယထာဘူတဟုတ်တိတိုင်းမှန်တိတိုင်းနတ်ပဇာနာတိအဲ့ဒီပုဂ္ဂိုလ်မသိဘူးတဲ့တော့လက်ရတာကိုလည်းပဲအနေစာဒုက္ခဝိပရိနာမဓမ္မဖြစ်တယ်လို့သူမသိဘူးလက်မရခြင်းနဲ့ကျုံလာရင်လည်းပဲဒါဟာအနေစာဒုက္ခဝိပရိနာမဖြစ်တယ်လို့သူမသိဘူးတကယ်တမ်းကတော့ဒီဒေသနာလေးကတိတိချာချာစဉ်းစားမယ်ဆိုရင်စဉ်းစားရအလွန်ကောင်းဘာဖြစ်လို့တော့ဆိုတော့လက်ရခြင်းနဲ့မရခြင်းကိုဒန်းတူဟောထားတာကိုဦးဇင်ကစိတ်ဝင်စားတယ်။ပိတ္တုဒေသစင်းသားနော်။လက်ရတာကိုလည်းပဲအနေစာဒုက္ခဝိရိနာမဓမ္မလို့ပဲဟောတယ်။လက်မရတာကိုလည်းပဲအနေစာဒုက္ခဝိရိနာမဓမ္မလို့ပဲဟောတယ်။ဘယ်အတိုင်းသာရှိတရားဓမ္မတို့ဦးဇင်တို့နားလည်နိုင်မလဲ။စဉ်းစားကြည့်နော်။လက်မရခြင်းဟာအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခဝိရိနာမဖြစ်တယ်ဆိုရင်တော့လက်ခံနိုင်ရမယ်ပေါ့အထူးသဖြင့်ဒုက္ခဆိုတဲ့အချက်ကိုလက်ခံနိုင်ရမယ်လက်ရတာကိုဒုက္ခလို့ပြောတာကိုကြာတော့သုံးတန်ယုံဉာဏ်နဲ့နားလည်ဖို့မလွယ်တော့တကယ်တမ်းကတော့မြတ်စွာဘုရားဟောထားတာဘယ်တော့မှမမှားဟုတ်လားအဲ့တော့ဦးဇင်းတို့ပေးတဲ့ပေါင်းတူကောင်တို့ဦးဇင်းတို့တွေကဉာဏ်ပညာကလွတ်နေသေးတော့လက်ရခြင်းနဲ့မရခြင်းကိုအပေါ်ယံမတူညီတာကိုပဲကိုကသိတာဟုတ်လား ไล่ย่าดาเนี่ยไม่ย่าดามะตูรู้โหลเว้ตีดาญัสวาพะยาก็ไม่ตูดาเรียนโหตีดาหมูตูดาฤาตีดาหุล่ะไล่ย่าดาหาแล้วเว้ไม่ตีเมยหูไม่ตีเมยเด้ด้วยจังอะก้าวมะหุหูตะမျိုးตะหมี่ผ่องเปลี่ยนแม้ตะบ่ละไม่ย่าจีนหาแล้วเว้ไม่ตีเมยหูไม่ตีเมยโหลอะก้าวมะหุหูตะမျိုးตะหมี่ผ่องเปลี่ยนอุ้มแม้ตะบ่ไอ้ตรงเจ็ดมาတော့ลงวะตูญีณีเด้หุล่ะอะตะบี้ตะบ้องตะบ้องโหลโลกะรันเตยา 8 บ้านลงโหดาอุจินโหลอธีสิทธิ์เสร็จปี้တော့ไม่เปล่าหูล่ะทีนี้บ้านเราเปล่าไล่ยังจันดาโหตะบ้อปอกโหลเมียหูล่ะอย่าเอ้ အဲ့ဒါအကြမ်းမြင်ရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ဟာဒီလိုလက်ရခြင်းလက်မရခြင်းလောကဓာတ်တရားနဲ့တွေ့လာပြီဆိုရင်ဒီသဘောဝတရားတွေဟာအနိစ္စဒုက္ခဝိရိဏမတ္တမဖြစ်တယ်လို့သူမှန်မှန်ကန်ကန်မသိဘူးတဲ့မသိတဲ့အခါကျတော့ဘာဖြစ်တော့မသိတဲ့အခါကျတော့ဘာဖြစ်တော့တတ္တလာဘောပိစိတ်တံပရိယာဒါယစိတ်ထတိအလာဘောပိစိတ်တံပရိယာဒါယစိတ်ထတိအဲ့ဒီလက်ရခြင်းမရခြင်းဆိုတာကြီးကအဲ့ဒီပု ตั้วเลยดีสิตั้วเลยดีสิทธาပြောတာစီဝါရေလို့လို့အရှင်ပြေပါဘူးကွာဆိုရင်အရှင်မပြေတာကြီးကဘာလုပ်နေတော့လွှမ်းမိုးနေတယ်ကိုယ့်ရဲ့စိတ်ကိုဘာလုပ်နေတော့လွှမ်းမိုးနေတယ်လွှမ်းမိုးတာမှဘလို့လွှမ်းမိုးနေတော့ညှို့ညှို့ငယ်ငယ်ဖြစ်ခံရပြီးတော့ကိုလွှမ်းမိုးခံရဟုတ်လားအဲ့ဒီတကယ်လို့ရှားပြီလုံတိုင်းအရှင်ပြေတယ်နော်လုံတိုင်းဖြစ်နေတယ်ကောင်းနေအရှင်ပြေနေတယ်ဆိုတော့ကိုအဲ့ upajiti lava anurudhiti anurudhiti alavi piti vurudhiti no eri laya jen jang tuha nita tware lamaya jen jang tuha sanjian kanko piro sipya tware no laya jen maya jenga tuya siku swamu visho yen ya jengu tuha nita piro maya jengu sipya tware tere bjua yen loba toda pshya tware ya yen loba pshya me maya yen တော်တာဖြစ်မယ်အဲ့ဒီလောဘဒေါသဖြစ်ပြီဆိုရင်တော့နာပရိမုစတိဇာတိယာစရာယမရဏေနဒုက္ခိဟိပရိဒေဝေဒုက္ခိယဒေါမနတိဟိဥပါယတေဟိအဲ့ဒီပုဂ္ဂိုလ်ဇာတိယာလည်းမလွတ်နိုင်ဘူးတဲ့စရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနတဥပါယတာအဲ့ဒီဆိုးဝါးတဲ့တရားတွေကသူမလွတ်နိုင်ဘူးတဲ့ဟုတ်လား ရှားတဲ့လောကရံပေါ်မှာလောဘဖြစ်တယ်မရတဲ့လောကရံပေါ်မှာဒေါသဖြစ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဇာတိအဆန့်ရှိတဲ့ဒုက္ခအားလုံးကမလွတ်မြောက်နိုင်ဘူးတဲ့အဲ့ဒါဦးဇင်းတို့အချင်းချုပ်အဖြစ်အကြမြင်မရှိတဲ့ပုထုဇဉ်တို့ရဲ့တွေ့ကြုံလာတဲ့လောကရံရဲ့အပေါ်မှာတုံ့ပြန်ပုံတုံ့ပြန်နေပေါ့ဟုတ်လားအဲ့ဒါကိုဦးဇင်းတို့မှာစီဆိုကြီးရေးထားတာလေးရှိတယ်ဗျနော်လက်ချွေရ ဟုတ်လားလက်ရဲချွေရံရဲနော်ချီးမွမ်းတာရဲဒုက္ခချမ်းသာတာရဲဒီလေးမျိုးတွေ့ပြီဆိုရင်လောကကြီးကမဖြစ်တော့ဝမ်းသာဟုတ်လားထိုလေးမျိုးမှပြောင်းပြန်ကြလောကဝန်နေမြဲတဲ့လောကဆိုတာတတ္တဝါတွေကိုပြောတာဟုတ်လားလောကဓမ္မရှောင်မယံမုတ်ချတွေ့စမြဲတဲ့ဆိုကြီးရေးထားအဲ့ဒီလိုတုံ့ပြန်ပုံတုံ့ပြန်နည်းကြီးကတော့ကောင်းမွန်နဲ့မြင့်မြတ်တဲ့တုံ့ပြန်ပုံတုံ့ပြန်နည်းမဟုတ်တာပေချာတယ်ဟုတ်လားကောင်းတဲ့လောကဓာတ်နဲ့တွေ့ရင်ဝမ်းသာတယ်မကောင်းတဲ့လောကဓာတ်နဲ့တွေ့ရင်စိတ်ပြတ်တယ်နော်အဲ့လိုတုံ့ပြန်ပုံတုံ့ပြန်နည်းဟာတဏှာဒုက္ခကမလွတ်မြောက်နိုင်သောတုံ့ပြန်နည်းပေါ့ဟုတ်လားတဏှာဝေချင်းရဲ့ကလွတ်မြောက်နိုင်သောချမ်းသာတဲ့ချမ်းသာမှကိုရနိုင်သောလောကဓာတ်ရဲ့ပုံမှာတုံ့ပြန်နည်းကိုကြတော့မြတ်စွာဘုရားဆက်ပြီးတော့ဟောတယ်နော်အကြာအမြင်ရှိတဲ့လောကဓာတ်တရားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့ဒေသနာတွေကိုများစွာကြားနာဖို့တဲ့အရိယာသာဝကတွေကြတော့လောကဓာတ်တရားနဲ့တွေ့လာတဲ့အခါမှာသူမှန်မှန်ကန်ကန်နားလေတယ်ဘယ်လိုနားလေတော့ဥပိသတိမေအယံလာဘောသောနာဣတိသောဣတိပဋိသင်္စိကတိနော်သောစာခောအနိစ္စဒုက္ခဝိရိနာမဓမ္မောတိယထာဘူတံပဇာနာတိဟောငါလက်ရချင်းကြီးတော့ဖြစ်လာပြီအဲ့ဒီလက်ရချင်းဟောငါလက်မရချင်းကြီးတော့ဖြစ်လာပြီအဲ့ဒီလက်မရချင်းတစ်ခုတွဲပြီးတော့ပြောလိုက်မယ်နော်အဲ့ဒီလက်ရချင်းလက်မရချင်းဒီအနိစ္စဒုက္ခဝိရိနာမဓမ္မဖြစ်တယ်လို့သူကမှန်မှန်ကန်ကန်သိတယ်။ဟုတ်လား။ကြာတာမရတာချိန်မွမ်းတာကြေရတာကြံရန်ရှိတာမရှိတာချမ်းသာတာဆင်းရဲတာဘယ်အတွေ့အကြုံမျိုးမဆိုတကယ်တမ်းကတော့တီးနေတာမြင်နေတာတော့တခုမှမရှိဘူးပေါ့။ဟုတ်လား။ဒ ตีเมียนมันนี่แหละด้วยเจ้าอย่าอย่าไม่อย่าชีมวนมวนแก่เยเยเบ้อตุ่ยจုံแม้ผิดๆอกองบ่ฮู้หุล่ะตะမျိုးตะมีผ่องเปลี่ยนจ้องเลยตัวแม้อย่าตาเลยมาเอกันเซนเซผิดเด้ลูกสนัยมุล่ะสนัยไอ้หลูอนิจจังทุกข์วุรินามผิดเด้โซดาโกพยาเยตะพี่อริยตาวกะอาจารย์อเมียนๆเลยปู่กูอ่ะมะมังกังกาตีเด้เด้ไอ้หลูตีเด้อาคามาตีတော့บ่ผิดตรงโซดอ အဲ့ဒီပုဂ္ဂိုလ်ကိုအဲ့ဒီအခြေအနေအဲ့ဒီလောကရန်တရားတွေကမလွန်မိုးနိုင်ဘူးတဲ့အတူရဲ့စိတ်ကိုမလွန်မိုးနိုင်ညာခြင်းမညာခြင်းကသူ့ရဲ့စိတ်ကိုမလွန်မိုးနိုင်ဒါကြောင့်ရရင်လည်းပဲသူ့မှာနှစ်သက်တယ်ဆိုတာမရှိဘူးမရလို့လည်းပဲသူ့မှာစိတ်ပြတ်တယ်ဆိုတာမရှိဘူးဒါကအလုံးကိုစူးစမ်းအထုတ်နိုင်မှဒီလိုအဖြေကောင်းဖွဲ့မယ်ပေါ့အဲ့တော့စူးစမ်းအထုတ်ရမှာကတော့ဘာလို့ဆို င်းသိရကောင်းတာလဲဒီ၃ချက်မကောင်းတာလဲဒီ၃ချက်အဲ့တော့ပြည်သူပေါင်းသူတော်ကောင်းတို့စောတော့ကပြောခဲ့တဲ့စကားလေးကိုပြန်ကောက်ချင်တယ်ဗောနော်တူညီတာတွေကိုရည်သိဖို့အလွန်အရေးကြီးတယ်ဆိုတဲ့အချက်ဟုတ်လားမတူညီတာတွေကိုရည်သိနေလို့ကြီးကျယ်မြင့်မားတဲ့ဉာဏ်မရနိုင်လေဘူးနော်ဒါကဓမ္မတို့ဦးရှင်တို့ကများသောအားဖြင့်မတူညီတာတွေကိုပဲသိကြအောင်ဟုတ်လားလူတွေကိုကြည့်လိုက်ရင်လည်းမတူတာတွေကိုပဲသိတော့သူကယောက်ျားသူကမိန်းမသူကအသက်ကြီးပြီသူကငယ်လေးတယ်ဟုတ်လားသူကကြည့်ကောင်းတယ်သူကကြည့်မကောင်းဘူးဘာတွေပဲသိမတူညီတာတွေပဲသိတာတော့ဒီလူသားတွေကိုကြည့်တဲ့အခါမှာဘာတွေကိုမြင်တော့မတူညီတာတွေပဲမြင်ဒီလူသားအားလုံးမတူညီကြဘူးမှန်တယ်သို့တော့တူညီတာတွေကိုမရှိဘူးလားဘာတွေတူညီနေတော့တနေ့ကြသိမှာပဲလေအဲ့ဒါတူညီတယ်မဟုတ်လားဘယ်သူမှရှောင်လို့မရဘူးပဋ္ဌာန်ရှိရှိမရှိရှိပညာတတ္တမတတ္တဘာပဲဖြစ်ဖြစ်ဒီနေ့ကျတော့ပျက်စီးမှာတော့ပျက်စီးခြင်းစီကိုပျက်စီးခြင်းဖြင့်သွားနေကြတဲ့အနေအထားကျတော့အလုံးတူကြတယ်မဟုတ်လားအဲ့ဒီတူညီမှုလေးကိုမြင်မယ်ဆိုရင်ခိုင်ဘလောက်များအပူလောင်တတ်တာအောင်စဉ်းစားကြည့်မတူညီတာတွေကိုမြင်တော့ပူလောင်နေမှာပဲစိတ်ကအဲ့ဒါလိုပဲဥရှင်တို့ဒါဥမာပြောတာဒီလောကဓာတ်တရားတွေမှာလည်းပဲအပေါ်ယံကြည့်ရင်တော့ခေါင်းတဲ့လောကဓာတ်နဲ့ဆိုးတဲ့လောကဓာတ်မတူညီဘူးပေါ့ဟုတ်လားသို့တော့နက်နက်ရှန်ရှန်ကြည့်မယ်ဆိုရင်တော့ကောင်းတဲ့လောကဓာတ်ပဲဖြစ်ဖြစ်မကောင်းတဲ့လောကဓာတ်ပဲဖြစ်ဖြစ်အနေစာဒုက္ခဝိပရိနာမဓမ္မဆိုတဲ့ဒီအချက်၃ချက်ထဲမှာအကျုံးဝင်သွားတာကြီးပဲလို့မဆိုနိုင်ဘူးလားနော်ကောင်းကောင်းမကောင်းကောင်းမတည်ငြဲတာအမှန်ကောင်းကောင်းမကောင်းကောင်းအကောင်းမဟုတ်တာအမှန်ကောင်းကောင်းမကောင်းကောင်းတမျိုးတမျိုးဖောက်ပြန်သွားမှအမှန်ဟုတ်တယ်မဟုတ်လားအဲ့ဒီအမှန်ကိုသာကိုယ့်ရဲ့စိတ်ထဲမှာရေးရေးလဲလဲပြပြပြင်းပြင်းကြည်ကြည်လင်လင်ပြီအောင်မြင်အောင်ကြိုးစားအထုတ်နိုင်မယ်ဆိုရင်အဲ့ဒီလောကဓာတ်တရားတွေကကိုယ့်ကိုမလွန်မိုးနိုင်မလွန်မိုးနိုင်ရင်ကောင်းတာနဲ့တွေ့လို့လည်းပဲနှစ်သက်တာမရှိဘူးမကောင်းတာနဲ့တွေ့လို့လည်းပဲစိတ်ပြတ်တာမရှိဘူးအဲ့ဒါလိုလောဘဒေါသမဖြစ်ဘူးဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာဇာတိစရာမရဏသောကပရိဒေဝဒုက္ခဒေါမနတာဥပါယတာဆိုတဲ့ဒီတရားစိုးတွေကလွတ်မြောက်မယ်လို့မြတ်စွာဘုရားဟောထားဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့လောကဓာတ်တရားနဲ့တွေ့လာတဲ့အခါမှာတီတီငိမ့်ငိမ့်ရင်ဆိုင်နိုင်တယ်ဆိုတော့အကြီးအသေးဆိုတာရဖို့မလွယ်ဘူးတကယ်လို့ရခဲ့မယ်ဆိုရင်လည်းအဲ့ဒါပညာရှိလို့ရပညာဆိုတာအမှန်တိုင်းသိတာကိုပညာလို့ပြောတယ်နော်အဲ့ဒီအမှန်တိုင်းသိတဲ့ပညာကိုယ်တန်တန်မှာရှိအောင်လုပ်ရမယ်အဲ့ဒါဆိုရင်ဘာဖြစ်လဲပညာရှိရောနော်ပညာဆိုတာဘာလဲအမှန်တိုင်းသိတာအဲ့ဒီအမှန်တိုင်းသိတဲ့အသိဉာဏ်ကိုယ်တန်တန်မှာရှိအောင်လုပ်မယ်ဆိုရင်ပညာရှိရောအခုဦးဇင်းတို့တတိယပြောလိုက်တဲ့ပညာရှိအယောက်မှရှိတဲ့ရှိတတ်တဲ့အရေးအချင်းကဘာလဲတော့လောကဓာတ်တရားနဲ့တွေ့လာတဲ့အခါမှာမတုံမလုံရင်ဆိုင်နိုင်တဲ့အရေးအသွေးပေါ့အဲ့ဒါမတုံမလုံရင်ဆိုင်နိုင်တဲ့အရေးအသွေးကိုရခြင်းလေဆိုရင်အဓိကတော့ချက်ကတော့အနေစာဒုက္ခဝိပရိနာမဓမ္မဖြစ်တယ်ဆိုတာကိုသဘောပေါက်အောင်ကြိုးစားအထုတ်ကြဖို့ဟုတ်လားအဲ့ဒါကိုသဘောပေါက်အောင်ကြိုးစားအထုတ်ဖို့ဆိုရင်တော့တတိပဌာန်ဘာဝနာအထုတ်တဲ့ဤကတော့အတုမဲ့နီလံဖြစ်လိမ့်မယ်လို့ပြောရလိမ့်မယ်။သတိပဋ္ဌာန်တရားကိုအထုံးမဲ့ဆိုရင်တော့လောကဓာတ်တရားတွေဘာပဲတွေ့တွေ့ဘယ်လောကဓာတ်တရားပဲဖြစ်ဖြစ်အနေစာဒုက္ခဝိရိယနာမဓမ္မဖြစ်တယ်ဆိုတာသူသိကိုသိမယ်။ဒီနေ့မှာဦးဇင်းတို့ဖိသက်ပေါင်းသူတော်ကတို့လောကဓာတ်တရားဆိုတာနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောချင်တယ်။အဲ့ဒါဘာလဲဆိုတော့လူတွေကအကြီးအကျယ်ကောင်းသွားတာအကြီးအကျယ်ဆိုးသွားတာတွေတွေ့မှတို့တော့လောကဓာတ်နဲ့တွေ့နေတာလို့ရှင်းသားကြတာ။တကယ်တမ်းကတော့လောကဓာတ်ဆိုတာအကြီးအသေးအမျိုးမျိုးရှိတယ်ဆိုတာကိုနားလည်ရအောင်အကြီးကြီးမှလောကဓာတ်မဟုတ်အသေးသေးလည်းလောကဓာတ်နေ့စဉ်အချိန်နဲ့အမျှလောကဓာတ်တရားဆိုတာတွေ့နေတယ်လို့ဆိုရအောင်နော်ဆိုကြပါစို့ ဘောရတဲ့ရောလိုက်တာကွာတို့တရားဝဲလောက်ထားတာစိတ္တိကာကမရှိဘူးဆိုစိတ်ပြန့်သွားတယ်ပြဘာဖြစ်တော့ဆိုတော့ဒုက္ခလောကရံနဲ့တွေ့တာဟုတ်တယ်မဟုတ်လားဘောပေါက်လာဦးဇင်းပြောတာလုံးလုံးစေကိုယ်ပါနဲ့တွေ့ရင်လောကရံနဲ့တွေ့ရင်ကိမ္မာလေးဘာပဲဖြစ်ဖြစ်ဒါကိုအစိုးရတာမှလို့လို့စဉ်းစားလိုက်တော့စိတ်ထဲချမ်းသာသွားအဲ့တော့ဘာနဲ့တွေ့လောကရံမဲ့တွေ့တာဟုတ်တယ်မဟုတ်လားဘယ်လောကရ ကျင့်ကြံတဲ့နတ်စားတဲ့အချင်းစကားတခွန်ပြောတဲ့အချင်းတွားတဲ့လာတဲ့အချင်းအမြဲတမ်းလောကရန်တရားဆိုတာတရားဓမ္မတို့ဦးဇင်းတို့ဘာလုပ်နေတွေ့နေသေးသေးလေးတွေပဲဖြစ်နေတွေ့နေတယ်အကြီးကြီးတွေဆိုတာဘောကမှတွေ့ခဲ့ပါတယ်တကယ်တမ်းကအရေးပါတယ်လို့ထင်ဟုတ်လားအေးဒါကြောင့်ပြည့်တဲ့ပေါင်းတို့လောကရန်တရားအမြဲတမ်းတွေ့နေတယ်ဆိုတာကိုနားလည်ရမယ်အဲ့တော့လောကရန်တရားတွေတွေ့တိုင်းတွေ့တိုင်း လောဘဒေါသနဲ့မတုံ့ပြန်မှုဆိုတာကမြတ်စွာဘုရားရဲ့အဓိကရည်ရွယ်ချက်ပေါ့ဟုတ်လားကောင်းတဲ့လောကဓာတ်နဲ့တွေ့ရင်လောဘနဲ့တုံ့ပြန်တတ်ကြမကောင်းတဲ့လောကဓာတ်နဲ့တွေ့ရင်ဒေါသနဲ့တုံ့ပြန်တတ်ကြတယ်ပေါ့အဲ့ဒါကိုလောဘဒေါသနဲ့မတုံ့ပြန်မှုအောင်ဘယ်လိုလုပ်ရမှာလဲဆိုတော့အနေစာဒုက္ခဝိရိဏမှာဖြစ်တယ်လို့မြင်အောင်ကြည်တရားမယ်ပေါ့ဟုတ်လားအောင်းနာပဲတွေ့တွေ့ဆိ ဒီလိုလောကရံတရားတွေကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်ဖို့ဆိုတာတတိပဋ္ဌာန်ဘာဝနာနဲ့ကျင်းပြီးတော့ဘယ်လိုမှမဖြစ်နိုင်ဟုတ်တယ်မဟုတ်လားသောသောကပြောလိုက်တာကအကြီးကြီးလောကရံတွေနဲ့တွေ့တဲ့အခါမှာတည်တည်ငြိမ်ငြိမ်ရှိဖို့လောက်ကိုရည်ရွယ်ပြောတာအခုပြောတာကြတော့ပို့ပြီးတော့စဉ်းစားရမှရှိဘူးလားရှိတယ်နော်အချိန်နဲ့အမျှတွေ့နေတဲ့လောကရံလေးတွေရဲ့အပေါ်မှာလောဘဒေါသနဲ့မတ သူအမှန်အတိုင်းနားလေတဲ့သဘောတဖြည်းဖြည်းနဲ့ရမလာဘူးလားရလာတယ်ဒါကြောင့်ပေးတဲ့ကောင်းသူတော်ကောင်းတို့ဘယ်လိုသဘာဝတရားတွေပဲဒီခန္ဓာမှာဖြစ်ပေါ်လာလားတတ်နိုင်တယ်များတတိထားပြီးတော့တိတိနေအောင်ကြိုးစားအထုတ်တဲ့အလေးခြင်းကိုပြုစုပြောထောင်ရမယ်ဟုတ်လားဒီခန္ဓာကိုယ်ကြီးကလောကဓာတ်တရားတွေတွေ့ရကြုံရနေပေကြီးပါပဲတကယ်တမ်းကဟုတ်တယ်မဟုတ်လားအချိန်နဲ့အမျှလောကဓာတ်တရားတွေတွေ့နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်နော်အဲ့ဒါတွေကိုတွေ့တိုင်းတွေ့တိုင်းမလိုအောင်လို့အမှန်တိုင်းသိအောင်ကြိုးစားရမယ်ပဋိပဒံတရားဆိုတာကနော်အဘိုးလိုမရှိဖြည့်ဆွတ်ခြင်းနှုတ်ပယ်ခြင်းမပါဘဲနဲ့ဖြစ်နေတဲ့အတိုင်းလေးသိသိနေအောင်ကြိုးစားအထောက်တာကောင်းရင်လည်းကောင်းတယ်လို့သိတယ်ဆိုရင်လည်းဆိုတယ်လို့သိတယ်အစတုန်းကတော့အစကနဦးမှာတော့ကောင်းတယ်ဆိုတယ်လောက်ပဲသူတည်နေပေါ့နောက်တိပါများလာပြီဆိုရင်ဩကောင်းတာလည်းပဲမတည်မြဲပါလားဟောဆိုတာလည်းပဲမတည်မြဲပါလားလို့အတိညာကတဖြည်းဖြည်းနဲ့ရှေ့ကိုတက်မသွားပြီဟုတ်လားတက်ပါမယ်သဘောပေါက်တယ်နော်ခန္ဓာကိုယ်မှာဖြစ်နေတဲ့သဘောဝတရားကိုကြည်ရင်းနဲ့အစလုံးကတော့ရုပ်ကိုတွေ့မယ်သို့မဟုတ်နာမ်ကိုတွေ့မယ်ဝေဒနာထဲမှာလည်းပဲချမ်းသာတာကိုတွေ့မယ်သို့မဟုတ်ဆင်းရဲတာကိုတွေ့မယ်အမျိုးမျိုးအပုံပုံကွဲပြားခြားနားတဲ့မတူတဲ့အချက်တွေကိုတွေ့မယ်ပေါ့ဟုတ်လားနောက်တတိထားပါများလာပြီဖြစ်တာတွေကိုသိတဲ့အရေးအတွက်တွေများလာတာနဲ့အမျှအဲဒါရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဖြစ်ပြီးတော့မရှိတော့တာကတော့တေချာတယ်ဆိုတဲ့ဆုံးဖြတ်ချက်သူချနိုင်တယ်ဘုရင်ပြောတာသဘောပေါက်လားဗျာနော်အစားတုံးကတော့မတူတာတွေတွေ့မယ်ပေါ့နော်အမျိုးမျိုးတွေ့မယ်ပေါ့ဒီခန္ဓာမှာအကြောင်းပေါ်မှာမူတည်ပြီးတော့မဖြစ်ချင်တာတွေဖြစ်မယ်ဒီခန္ဓာကိုယ်ကြီးပေါ့ပါကိုဖြစ်ချင်တာဖြစ်တာတော့မဟုတ်ပါဘူးဖြစ်เสียအကြောင်းတရားပေါ်မူတည်ပြီးတော့ဖြစ်เสียရှိတဲ့အတိုင်းဖြစ်သွားကြတယ်ပေါ့အဲ့ဒါကိုကိုကဖြစ်တိုင်းဖြစ်တိုင်းတတိနဲ့အမိအယတိတိတိတိနေအောင်ကြိုးစားတော့အချိန်မရွေးနေရာမရွေးအနေအထားမရွေးဒီအလေးအကျင့်လေးကိုပြုစုပြောထောင်တဲ့အခါမှာဖြစ်လာတဲ့တရားတိုင်းတရားတိုင်းဟာဘယ်တရားမှတည်မြဲမနေဘူးဆိုတဲ့အနိစ္စလို့ဆိုတဲ့တကယ်အတိမှအမြင်မှန်ကိုသူရတယ်ပေါ့နော်အစားတုန်းကတော့မတူတာတွေကိုတွေ့ရနော်နောက်ပိုင်းကျတော့ဘာကိုသူတွေ့တော့တူတာတွေတွေ့သွားအစားတုန်းကတော့မတူတာတွေကိုသူသိတယ်နောက်ကျတော့ဘာတော့တူညီတာတွေကိုသူသိသွားတယ်အဲ့ဒါကိုဦးဇင်းတို့စာလို့ပြောရမယ်ဆိုရင်တော့မတူညီတာကိုသိတာကိုတဘာဝလက္ခဏာကိုသိတယ်လို့ပြောရတယ်တူညီတာကိုသိတာကိုသာမင်ညာလက္ခဏာကိုသိတယ်လို့ပြောရတယ်နော်တဘာဝလက္ခဏာဆိုတာကဒီယုတ်တ္တန္တတို့ရဲ့အသီးအသီးလက္ခဏာလေးတွေပေါ့။တမညာလက္ခဏာဆိုတာကသောတော်ကပြောတဲ့အနိစ္စဒုက္ခအနတ္တလက္ခဏာကိုပြောတာ။နော်ဒီနေရာမှာဦးဇင်းတို့နည်းနည်းလေးရှင်းပြမယ်လူငယ်တွေအတွက်။ နော်တဘာဝလက္ခဏာဆိုတာကဆိုကြပါစို့ရုပ်ဆိုရင်ဖောက်ပြန်တဲ့သဘောရှိတယ်နာမ်ဆိုရင်အာယုံကိုတိတဲ့သဘောရှိတယ်ကံယုတ်နဲ့နဲ့တူလားမတူဘူးနော်ကံယုတ်သေးမှလည်းပဲပထဝီနဲ့အာဘောနဲ့တူမလားမတူဘူးပထဝီကမာနဲ့ပြောတဲ့သဘောအာသောအာဘောကရှိုရှိတဲ့သဘောဖွဲ့ရှိတဲ့သဘောမတူဘူးအဲ့ဒီမတူညီတဲ့အသီးသီးလက္ခဏာတွေကိုတဘာဝလက္ခဏာသူ့သဘောလေးနဲ့သူရှိနေကြတယ်ဗော ခုဆိုကြပါစို့ဒီလူတွေတယောက်နဲ့တယောက်အကုန်လုံးမတူကြဘူးဆိုတဲ့သဘောတာမညာလက္ခဏာကြတော့အဲ့လိုမဟုတ်တူညီသွားတယ်ရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ပထဝီပဲဖြစ်ဖြစ်အာဘောပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်အနေစာဖြစ်တယ်ဒုက္ခဖြစ်တယ်အနတ္တဖြစ်တယ်ဆိုတာကြတော့ဘာဖြစ်သွားတော့တူသွားတယ်ဒီလူတွေအကုန်လုံးပျက်စီးခြင်းတရားကိုရင်ဆိုင်ပြီးတ lo ve yo nan pramatha tia de ma apo yan chi ye ma tu ya bu yo ye nan ye ma tu ye avo ye de so ye wa yo ye asat shi de phyin tu lakkhana le ne tu ati ti ma shi bu la shi de naw son a di ma tu nyi da de ko tadi tha yin ne a di ma tu nyi de tabawa tia de ha le be ma mye de tabo cha do tu nyi twa cha de lo ma ti be bu la ti be a di tu nyi de lakkhana ko ti da ko cha do ta min nya lakkhana ko ti de lo so ya အဲ့ဒါကိုဝိပဿနာဉာဏ်လို့လည်းပဲပြောရတယ်ပေါ့ဟုတ်လားအဲ့လိုသာပိဋကပေါင်းသူတော်ကောင်းတို့ဦးဇင်းတို့တွေ့ကြိုးစားအထုတ်မယ်ဆိုလို့ရှိရင်လောကဓာတ်အသေးလေးတွေတွေ့တိုင်းတွေ့တိုင်းလောဘဒေါသနဲ့မတုံ့ပြန်ဖြစ်ဖို့ပေါ့နော်အလွန်မြင့်မြတ်တဲ့တုံ့ပြန်ခြင်းဖြင့်တုံ့ပြန်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်နေအဲ့ဒါဆိုရင်တော့တော်တော်ကိုယ်တာအဲ့ဒီအချိန်မှာပညာရှိရာရောက်သွ ရှိသမျှအထုတ်တဲ့အလုပ်ကိုကြိုးစားအထုတ်ဖို့မသင့်တော်ဘူးလားသင့်တော်တယ်ဘုရားဥရှင်တို့ဒီကနေ့ညပညာရှိတို့ရဲ့အရေးအချင်းသုံးမျိုးဆိုပြီးတော့ပြောလိုက်တယ်နော်ပထမပြောလိုက်တာကဘာလို့များနော်အများကြီးသိလို့အများကြီးပြောတတ်ခါမျှတယ်ပညာရှိလို့မဆိုပါဘူးကိုယ့်ကိုယ်ကိုဘေးကင်းအောင်ရန်ကင်းအောင်ကြောက်ရွံ့ကင်းအောင်လုပ်တတ်မှတာလေပညာရှိလို့ဆိုပါတယ်မကောင်းမှုကိုတတ်နိုင်တယ်များရှောင်ကျင်မှုကိုရည်ရွယ်ပါတယ်ဟုတ်လားနောက်ဒုတိယပညာရှိမှရှိတဲ့ရှိတတ်တဲ့အရေးအသွေးကပါလေအပမတာတရားလက်ကင်ထားပြီးတော့ပုံညာကရိယာဝတ္ထုကောင်းတာတွေကိုပြုတ်ပြီးတော့အခုလည်းပဲအကျိုးရှိကိုနောက်လည်းပဲအကျိုးရှိကိုဒီအကျိုးကျေးဇူးနှစ်မျိုးကိုရယူသိမ့်ပိုက်နိုင်တဲ့ပုဂ္ဂိုလ်တည်တာနဲ့ပညာရှိလို့ဆိုပါတယ်တတ်နိုင်တယ်များကုသိုလ်ကောင်းမှုတွေကိုပြုဖို့ကိုရည်ညွှန်းတာပါဟုတ်လားနောက်တတိယပညာရှိမှရှိတဲ့ရှိတဲ့အရေးတွေကတော့လောကရန်တရားတွေနဲ့တွေ့လာတဲ့အခါမှာတော့မတုံမလုံရှင်ဆိုင်နေတဲ့အရေးတွေရှိတဲ့လူကိုပညာရှိလို့ဆိုပါတယ်ဟုတ်လားအဲ့လိုဆိုရင်ဥရှင်တို့နောက်ဆုံးပညာရှိရဲ့အရေးတွေကတော့ပိုးခက်ခဲနေပေါ့နော်သူကတော့ယဟန္တာဖြစ်မှအပြည့်အဝရတဲ့အရေးတွေလို့ဆိုရမှာပါဟုတ်လားဒါကြောင့်ကြီးမားတဲ့လောကရန်တွေနဲ့တွေ့လာတဲ့အခါမှာလည်းပဲဒါတွေဟာမတည်မြဲတဲ့သဘောတွေလို့အမှန်ကန်သိပြီးတော့ရှင်ဆိုင်နိုင်အောင်ကြိုးစားရမယ်ပေါ့နောက်နေ့တို့ဝါအချိန်နဲ့မျှတွေ့နေတဲ့လောကဓာတ်အသေးလေးတွေကိုလည်းပဲသတိပဋ္ဌာန်ဘာဝနာကိုပွားများအထုတ်ပြီးတော့အမှန်တိုင်းသိပြီးတော့ရင်ဆိုင်နိုင်အောင်ကြိုးစားရမယ်ပေါ့ဟုတ်လားအဲ့တော့ဥရှင်တို့ဖေးသပေါင်းတော်ကောင်းတို့တရားပွဲကျင်းပတဲ့ပုဂ္ဂိုလ်တွေကနည်းနည်းတောင်းဆိုထားတာလေးရှိတယ်အဲ့ဒါကဘာလို့ဆိုတော့တရားနာပြီးလို့ရှိရင်တရားလေးနည်းနည်းမှတ်ခိုင်းမှုဥရှင်ကိုရှောက်ထားရှိရနော်အဲ့တော့ဥရှင်ခုတရားဟောတာတဏှာကြီးနဲ့10မိနစ်ရှိသွားတယ်နော်အဲ့ဒါ5မိနစ်လောက်တရားဘာဝနာအလုပ်အထုတ်ပြီးတော့မှမေတ္တာပို့ပြီးတော့မှတရားဝဓမ္မသတင်းကိုအဆုံးသတ်ရအောင်ဟုတ်လားအေးကံအလုံးတရားကြီးတွေကတင်မလေးခွေထိုင်ဓမ္မကြီးတွေကကျုံညုံထိုင်မိမိတို့အထုတ်နေကြနေနဲ့မိမိတို့ကြိုက်သလိုအထုတ်နိုင်ပါတယ်ဘုရင်တို့ပြောတာကိုကြိုးစားအထုတ်ကြည့်မယ်ဆိုရင်လည်းအထုတ်ကြည့်ပါမိတို့ရဲ့စိတ်ကိုနာတိပြားကိုအာယုံပြုပါဝင်လေလေးဝင်နေတာရှိပါတယ်ထွက်လေလေးထွက်နေတာရှိပါတယ်ဝင်လေလေးဝင်တိုင်းနာတိပြားတဏှာရာကိုထိခိုက်ပုတ်တိုက်ပြီးတော့ဝင်သွားပါလိမ့်မယ်ထွက်လေလေးထွက်တော့လေလေနာတိပြားတဏှာရာကိုထိခိုက်ပုတ်တိုက်ပြီးတော့ထွက်သွားပါလိမ့်မယ်အဲ့ဒီထိတဲ့နေရာလေးကိုစိတ်ဆိုင်ပြီးတော့ဝင်လေဝင်တိုင်းထိတိုင်းထိတိုင်းတည်အောင်ကြိုးစားပါ
ထွက်လေထွက်တိုင်းထီထီတိုင်းထီတိုင်းသိအောင်ကြိုးစားပါဘုရားရဟန္တာတွေရာသူတော်ကောင်းကြီးများအလွန်တရာမှမြတ်လို့တဲ့အလွန်တရာမှမြင့်မြတ်တဲ့အလုပ်ကိုလုပ်နေတာဆိုတဲ့စိတ်နဲ့ဝမ်းမြောက်ဝမ်းသာကြိုးစားပါဒီငါမင်းတဲ့တာကာလအတွင်းလေးမှာတတ်နိုင်တယ်မြတ်။ อาศัยပြီးတော့ကြိုးစားမယ်ဆိုတဲ့စိတ်နဲ့ကြိုးစားပါဝင်လေးဝင်တိုင်းထီထီတိုင်းထီတိုင်းတည်အောင်ကြိုးစားပါထွက်လေထွက်တိုင်းထီထီတိုင်းထီတိုင်းတည်အောင်ကြိုးစားပါထီတာကိုတည်နေတဲ့အချိန်မှာလောဘဒေါသမောဟရုံညံ့တဲ့တရားတွေဖြစ်ခွင့်မရလို့မဖြစ်ပါဘူး ဒါကြောင့်အလွန်တရာမှစင်ကြယ်တဲ့အနေအထားလေးလို့ဆိုရမှာပါထီတာကိုတည်နေတဲ့အချိန်မှာကာယကံတောင်းကျမ်းမှုဝစီကံတောင်းကျမ်းမှုမရှိလို့အတိတ်တီလာတီလာသိက္ခာတီလာသာသနာနဲ့ပြည့်စုံတယ်လို့ဆိုရပါတယ်ထီတာကိုတည်နေတဲ့အချိန်မှာ အတိစိတ်တသမာဓိတိတ်ခာသမာဓိတာနာနဲ့ပြည့်စုံနေတယ်လို့ဆိုရပါတယ်ထိတာကိုသိနေတဲ့အချိန်မှာအတိပညာပညာတိတ်ခာပညာတာနာနဲ့ပြည့်စုံနေတယ်လို့ဆိုရပါတယ်ထိတာကိုသိနေတဲ့အချိန်မှာမနောကံတောင်းကျမ်းမှုမရှိလို့ အတိစိတ်တသမာဓိတိတ်ခာသမာဓိတာနာနဲ့ပြည့်စုံတယ်လို့ဆိုရပါတယ်ထိတာကိုသိနေတဲ့အချိန်မှာယုံနာသဘာဝတရားတွေကိုသိနေတဲ့အတွက်ကြောင့်ပညာတိတ်ခာပညာတာနာနဲ့လည်းပြည့်စုံတယ်လို့ဆိုရပါတယ်သီလသမာဓိပညာတိတ်ခာသုံးရအကျင့်မြတ်ကိုကြိုင်နဲ့သေးပါဝင်အောင်ကျင့်သုံးရရောက်ပါတယ် ဒါကြောင့်ဝင်လေဝင်တိုင်းထီထီတိုင်းထီတိုင်းတည်အောင်ကြိုးစားပါထွက်လေထွက်တိုင်းထီထီတိုင်းထီတိုင်းတည်အောင်ကြိုးစားပါဤတက္ကသုံးပုံကိုအနှစ်ချုပ်ရန်ဗောဓိပက္ခိယတရား၃၈ပါးရတယ်လို့ဆိုပါတယ်ဗောဓိပက္ခိယတရား၃၈ပါးကိုအနှစ်ချုပ်ရင်တော့ မဂ္ဂင်၈ပါးရတယ်လို့ဆိုပါတယ်မဂ္ဂင်၈ပါးကိုအနှစ်ချုပ်မယ်ဆိုရင်တော့သီလသမာဓိပညာသိက္ခာ၃ပါးရတယ်လို့ဆိုပါတယ်သိက္ခာ၃ပါးကိုအနှစ်ချုပ်ရင်တော့အပ္ပမတာဆိုတဲ့တတိတရားတစ်ခုရတယ်လို့ဆိုပါတယ်ဒါကြောင့်မိမိတို့ရဲ့တန်တမ်းမှာထိမှုရဲ့အပေါ်မှာတတိကပ်ပြီးတော့နေတဲ့အတွက်ကြောင့်အလွန်မြင့်မြတ်တဲ့အပ္ပမတာတရားဖြစ်ပေါ်နေတာ ထီတာကိုတည်နေတဲ့အချိန်မှာလူချင်းမမိုးတယ်ဆိုတဲ့လောဘဖြစ်ခွင့်မရလို့မဖြစ်ပါဘူးထီတာကိုတည်နေတဲ့အချိန်မှာသဇုံတရားမကြည်မနှက်ဘူးဆိုတဲ့ဒေါသမဖြစ်ပါဘူးထီတာကိုတည်နေတဲ့အချိန်မှာမိုင်မဲတွေ့ဝေတယ်ဆိုတဲ့မောဟလည်းမဖြစ်ပါဘူးသဘာဒေါသမောဟရုံညာဆိုးရတဲ့တရားတွေကိုထိမှုကို တည်နေတဲ့သဘာဝတရားကပေရှားထားတယ်လို့နားလည်ပြီးတော့ဝင်လေဝင်တိုင်းထီထီတိုင်းတိထွက်လေထွက်တိုင်းထီထီတိုင်းတည်အောင်ကြိုးစားပါလက်ဖြစ်တဲ့အတွက်အသွင်မှာစိတ်ဟာကတိတသိန်းလောက်ဖြစ်ပြီးချုပ်တယ်လို့ဆိုပါတယ် ဒီအချိန်တို့လေးအတွင်းမှာကြိုးစားအထောက်ရလို့ရရှိမဲ့ကုသိုလ်ကောင်းမှုတွေဟာဘလောက်တောင်များပြားတယ်လဲဆိုတာစဉ်းစားကြည့်ဖို့ပါ။ဒါကြောင့်ဝင်လေဝင်တိုင်းထီထီတိုင်းထီတိုင်းတည်နေအောင်ကြိုးစားပါ။ထွက်လေထွက်တိုင်းထီထီတိုင်းထီတိုင်းတည်နေအောင်ကြိုးစားပါ။ဝင်လေထွက်လေဆိုတာဒီခန္ဓာကိုယ်ကြီးရဲ့အလွန်မှအဓိကကြတဲ့အစီအပိုင်းပါ။ ဝင်လေထွက်လေကိုသိအောင်ကြိုးစားရင်းဖြင့်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုတဖြည်းဖြည်းနဲ့နားလည်လာနိုင်ပါလေ။ခိုင်ပေးတဲ့ဘောင်းသူတော်ကောင်းတို့ချိန်ရှိပါပြီ။30မိနစ်တောင်ရှိတော့မှာ။ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွစွတို့ရဲ့သံသတ္တိကြောင့်မဉ္ဇဉ်ပုံညာမြေနိဗ္ဗာန်ကိုမြမောပြုနိုင်ကြပါစေလို့ဥရှင်တို့ဆန္ဒပြုရင်းဖြင့်မေတ္တာပို့ပြီးတော့တရားဝေဓမ္မတရင်ကိုအဆုံးတတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓနုဘာဝေနတရာဒုက္ခိဘွန်တုတေဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မာနုဘာဝေနတရာဒုက္ခိဘွန်တုတေဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗတံဃာနုဘာဝေနတရာဒုက္ခိဘွန်တုတေဒေတုမကံတင်တရားနာပိသပေါင်းတော်ကောင်းတို့သာသာအလုံးသောတတ္တဝါအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝါဝတိဘဝတုကောင်းဆိုဟာမတည်ဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနမိမိတို့အိမ်မှာစောင့်ကြနေကြကုန်သောနမိမိတို့သာသနာမြို့တို့ကဝါမှာစောင့်ကြနေကြကုန်သောနမြန်နာကောင်းတာပေါင်းတို့ကလည်းပဲရက္ခန္တုကောင်းစွာမတည်စောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဂုဏတုဘဝေနကင်္ဃဝါလူသေးစုမကပွင့်တော်မူကြတဲ့သုတတော်သာဘဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တဘောတေသောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗတမနုဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိတိယုသောသောစေရန်သောတရားတော်မြတ်တို့ရဲ့တဘောတေသောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘဝေနမေကထံလေးယောက်ပလထံလေးယောက်သောသောရှိယောတော်ရိယတံဃာရှင်မြတ်တို့နဲ့တကားသီလကိုတမတိကိုပညာကိုတို့နဲ့ပြည့်စုံတော်မူရတဲ့သမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တခုတေဇောအာနုဘောတော်တို့ကြောင့်၎င်းသဒ္ဒနေယောညပါဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခီကိုရှိနှပြချမ်းပါချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမတည်ဖြစ်တော်မူကြပါစေတတိ
သာသာသာ